Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တန်ရဲ့2015ခုနှစ်ဧပြီလ2ရက်ကြာသပတေးနေ့ည9:00နာရီကနေ10:00နာရီထိစီစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလံမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။ကျမခွန်ယူပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်းပါ။ဒီညနားဆင်ရမယ့်သတင်းတွေမှာတော့ကင်ညာနိုင်ငံကတက်တူတခုကိုဆိုမာလီစစ်သွေးချွာတွေတက်ခတ်မှုကြောင့်လူ18ယောက်ထပ်မံနေသေဆုံးသွားပါတယ်။မြန်မာစစ်တပ်နဲ့ကုကံတပ်ဖွဲ့တွေကြားတိုက်ပွဲတွေအတွင်းတရုတ်နိုင်ငံသားတွေသေဆုံးခဲ့တဲ့ဗုံးကျဲတက်ခတ်မှုတွေမြန်မာစစ်ရကတောင်းပန်လိုက်ပါတယ်။ဒီလိုထူးခြားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့အတူကြီးညာပေးမှာပါ
။အခုညပိုင်းနားဆင်ရမယ့်မြန်မာပြည်ဆိုင်ရာသတင်းဆောင်ပါတွေနဲ့ဆက်သွယ်မေးမြန်းချက်တွေထဲမှာတော့ဒီကုကံဒေတာတိုက်ပွဲအတွင်းတရုတ်ပိုင်နဲ့ထဲကျခဲ့တဲ့ဗုံးကျောင်းသေဆုံးသွားခဲ့ရတဲ့တရုတ်နိုင်ငံသားတွေအတွက်မြန်မာနိုင်ငံသားရေးနဲ့ဝင်ကြီးနဲ့အဖွဲ့ကတရုတ်နိုင်ငံကိုတွားရောက်တောင်းပန်ခဲ့ရပါတယ်။ဒီအချိန်ပေါ်မှာကုကံလက်နက်ကင်တပ်ဖွဲ့ဘက်ကဘယ်လိုတုံ့ပြန်ခဲ့ပါသလဲ။ည
ာတော့အစိုးရတရုတ်အနေနဲ့ကျွန်တော်တိတိကြီးနဲ့ကျွန်တော်ဒီလက်နက်ကင်တိုင်းရာအဖွဲ့စည်းတွေကိုဆွဆဲတာကတော့တိမ်မတင့်တော့ဘူးလို့တော့ကျွန်တော်မြင်ပါတယ်ခင်ဗျာ
။ကိုကန်တက်ဖွဲ့ပြောခွင့်ရသူရဲ့မှတ်ချက်ကိုလည်းနားဆင်ကြရမှာပါ။တခါလက်ပတန်းចောင်းသားတပိတ်မှာပါဝင်ခဲ့တဲ့ចောင်းသားတွေပြန်လွတ်လာတဲ့နောက်ပိုင်းတရားစွပ်စွပ်ခံရတဲ့အခြေအနေနဲ့သွာလာမှုထိန်ချုပ်ခံရတဲ့ဒါမျိုးတွေရှိနေတဲ့အခြေအနေတခါရန်ကုန်တိုင်းဒေသကြီးရဲ့အုံစရိတ်လုံငွေပြမှုနဲ့ပတ်သက်လို့ရှိတဲ့ဒါထဲပိုမတုံးတဲ့အကြောင်းအမျိုးသမီးလွှတ်တော်ကိုယ်စားလှယ်တူရဲ့တုံသက်ထောက်ပြမှုတွေကိုလည်းနားဆင်ကြရပါမယ်။အခုရင်ဆုံးတော့နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ဒေါက်ခင်မျိုးသက်တို့ကကြေညာပေးပါမယ်ရှင
်။ကင်ညာနိုင်ငံရှေ့မြောက်ပိုင်းဆိုမာလီနိုင်ငံနယ်စပ်အနီးကကရစ်စတာတက်တူမှာအရှာဘတ်စစ်သွေးကြွရရဲ့တက်ခတ်မှုတွေကြောင့်လူ18ယောက်ထက်မနည်းသေဆုံးပြီး60ကျော်ဒဏ်ရာရခဲ့ပါတယ်။ဒီနေ့မနေ့ဆော်ပိုင်းကဖြစ်ခဲ့တဲ့တက်ခတ်မှုအတွင်းရာနဲ့ချီရဲ့ចောင်းသားတွေပျောက်ဆုံးနေပြီးအရေးအတွက်အတိအကျမသိရတဲ့ចောင်းသားတော်တော်များများတို့စစ်သွေးကြွရတွေကဖမ်းထားတယ်လို့လည်းမျက်မြင်တွေ့သူတွေကပြောပါတယ်။တက်တူဝန်ထမ်းတွေအားလုံးကတော့လွတ်မြောက်လာပြီးကျန်တဲ့သူတွေကိုကတင်နိုင်မှုကြိုးစားနေတယ်လို့လည်းကင်ညာရေးဝယ်ကစားရေးအေဂျင်စီကပြောပါတယ်။ကစားရေးစီစဉ်အတွက်တန်ချက်ကကားတွေလည်းတွားနေကြပြီလို့အခင်းဖြစ်ရနေရာမှာရောက်နေတဲ့ VOA သတင်းတောက်ကပြောပါတယ်တက်ခတ်သူရေအတွက်အတိအကျမသိရပေမဲ့တက်ခတ်မှုဖြစ်ရနေရာကနေထွက်ပြေးကိုကြိုးစားတဲ့တန်လျာရှိသူတူကိုဖမ်းဆီးခဲ့ကြောင်းလဲပြည်ထရေးဝန်ကြီးဌာနကပြောဆိုခဲ့တာပါကင်ညာသမရအူရူကင်ညာတာကတော့ပြည်ထရေးဝန်ကြီးဌာနနဲ့ရဲတပ်ဖွဲ့ပူးပေါင်းပြီးတက်ခတ်မှုကိုတုံ့ပြန်ခိုင်တွင်နေပြီဖြစ်တဲ့အကြောင်းရုံးမြင့်တန်ကြားမိန်ကွန်းမှာပြောကြားသွားပါတယ်ကင်ညာလူလူအနေနဲ့တည်တည်ငြိမ်ငြိမ်ရှိကြဖို့နဲ့လုံခြုံရေးအတွက်အန္တရာယ်ရှိနိုင်တဲ့လိုရတဲ့နေပတ်သက်လို့သတင်းချက်လက်တွေကိုအာဏာပိုင်ထံပေးဖို့လဲတိုက်တွန်းသွားခဲ့တာပါတက်ခတ်မှုဖြစ်ပြီးချင်းနိုင်ပိုင်းအတွင်းမှာပဲအရှာဘတ်အဖွဲ့ကတော့သူတို့လက်ချက်ဖြစ်နေကြေညာခဲ့ပါတယ်ဆိုမာလီယာမှာကင်ညာတပ်ဖွဲ့တွေဝင်ရောက်တက်ခတ်နေတဲ့အပေါ်လက်တုံ့ပြန်တက်ခတ်တာလို့လည်းကြေညာချက်မှာဖော်ပြခဲ့တာပါတက်ခတ်သူတွေဟာကျောင်းသားတွေကိုခရီးယန်လားမွတ်စလင်လားဆိုပြီးမင်းမျက်နှာတွေ့ရတယ်လို့လည်းကိုရီးတွေ့သူတွေကပြောပါတယ်စစ်သွေးကြွအဖွဲ့ပြောခွင့်ရသူကတော့ခရီးယန်ကျောင်းသားတွေကိုတရားခံဖြစ်ဖမ်းထားပြီးမွတ်စလင်တွေအားလုံးကိုတော့ပြန်လွတ်ပေးလိုက်ပြီလို့လည်းပြောဆိုထားပါတယ်
ရှိမင်းနိုင်ငံမှာရှိတဲ့ရှီယာသဘုံတွေနဲ့အစိုးရလိုလာတဲ့တပ်တွေကြားတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတော့မှာပဲဒီကနေ့ရှိမင်းတောင်ပိုင်းမှာရှိတဲ့အချင်းတောင်တစ်ခုကိုအယ်ကိုင်ဒါစစ်သွေးကြော်တွေကဝင်ရောက်စီးနင်းခဲ့ပြီးအချင်းသား၃ယောက်ကိုလွှတ်ပေးလိုက်ပါတယ်အယ်မူခါလာအချင်းတောင်ဝင်ရောက်စီးနင်းမှုကနေရှိမင်းခြေဆိုင်အယ်ကိုင်ဒါအဖွဲ့ကထင်ရှားတဲ့ခေါင်းဆောင်တယောက်ဖြစ်တဲ့ခါလစ်ဘာတာဖီလည်းလွတ်မြောက်သွားခဲ့တယ်လို့လုံခြုံရေးတာဝန်ခံတွေကပြောပါတယ်တခြားဖြစ်ရတစ်ခုမှာတော့ရှိမင်းဘက်ကလှမ်းပစ်ခတ်ခဲ့တဲ့အတွက် sorry နေဆောင်တပ်သားတဦးသေဆုံးခဲ့ရတယ်လို့ sorry သတင်းဌာနကပြောပါတယ်လွန်ခဲ့တဲ့သတင်းဘက်ကနေစတင်တဲ့ရှီယာသဘင်တွေကိုတိုက်ထုတ်တဲ့စစ်စင်ရေးလှုပ်ဆောင်ခဲ့ခြင်းကစပြီးပထမဆုံး sorry နိုင်ငံသားတဦးသေဆုံးခဲ့ရတာဖြစ်ပါတယ်တချိန်တည်းမှာပဲဟူဒီသဘုံတွေဟာလက်ရှိသမ္မတ F Rabu Mansho Hari ကိုလိုလားသူတွေအခိုင်အမာခြေကုပ်ယူထားဖြစ်တဲ့အီရင်စိတ်ကမ်းမြို့ကိုဝင်ရောက်တိုက်ခိုက်ခဲ့ပါတယ်မစ္စတာဟာရီကိုရင်ပြီးခဲ့တဲ့သတင်းပတ်ထဲမှာအီရင်ကနေထွက်ပြေးခဲ့ရတာမို့ Sorry Arabia ဥဆောင်တဲ့မဟာမိတ်တပ်ဖွဲ့တွေဟာလေကြောင်းစစ်ဆင်ရေးလုပ်ပြီးဟူဒီသဘုံတွေကိုတိုက်ထုတ်ပေးနေတာဖြစ်ပါတယ
်အာဖဂန်နစ္စတန်နိုင်ငံရှေ့ပိုင်းက Coast ပြည်နယ်မှာဒီကနေ့ဖြစ်ခဲ့တဲ့အထိခံဘုံးခွဲတိုက်ခိုက်မှုတစ်ခုကြောင့်လူ18ယောက်ထက်မနည်းသေဆုံးပြီး50လောက်ဒဏ်ရာရခဲ့ပါတယ်ဒီနေ့ဆိုတော့တာဝန်ရှိသူတွေအချင်းပြည့်ချစားတယ်ဆိုပြီးကောက်ွက်ခတ်ကြတဲ့ဆန္ဒပြပွဲတစ်ခုမှာဘုံပေါက်ခွဲမှုဖြစ်ခဲ့တာလို့လည်းပြည်내အုပ်ချုပ်ရေးမှူးရဲ့ပြောခွင့်ရသူက VOE ကိုပြောဆိုခဲ့တာပါတက်ခတ်မှုတွင်ဒဏ်ရာရသူတွေထဲမှာတော့လွတ်တော်မှတ်တူဖြစ်တဲ့ဟိုမယွန်လည်းပါဝင်ခဲ့ပါတယ်ပါကစ္စတန်နိုင်ငံနဲ့နယ်စပ်နီး Coast ပြည်နယ်မှာလွန်ခဲ့တဲ့တစ်ပတ်လောက်ကစခဲ့တဲ့ဆန္ဒပြပွဲတွေအတွင်းမှာတော့လွတ်တော်ကိုယ်စားလှယ်တွေတက်ကြွသူတွေဥဆောင်လှုပ်ရှားနေတာဖြစ်ပါတယ်တာလီဘန်ပြောခွင့်ရသူကတော့တက်ခတ်မှုဟာသူတို့နဲ့မပတ်သက်ဘူးဆိုပြီးငြင်းဆန်ထားတာပါ သူတို့တိုင်ယူအကြံဖတ်မှုတွေပေါ်ပေါနေတဲ့ဟမ်မန်ပြည်နယ်မှာလည်းလမ်းမေးထောင်ဘုံတလုံးပေါက်ကွဲမှုကြောင့်ခရိုင်ရဲတပ်ဖွဲ့အကြီးအကဲတူတည်ဆုံသွားပါတယ်။ခရရှာခရိုင်မှာဒီကနေ့မနေ့စောပိုင်းကတာလီဘန်တွေရဲ့တက်ခတ်မှုခံခဲ့ရတဲ့နေရာတစ်ခုကိုတွားရောက်စစ်ဆေးပြီးအပြန်လမ်းမှာပဲခရိုင်ရဲမှုဟိကမတူလာအကမာကားကိုဘုံခွဲတက်ခတ်ခဲ့တယ်လို့ဒေသခံအာနာဘန်ကပြောပါတယ်။
အီရန်နိုင်ငံရဲ့နျူကလ িয়ার အရေးဆိုင်ရာဆွေးနွေးမှုတွေမှာတိုးတက်မှုကြီးကြီးမားမားရနေပြီလို့အီရန်နိုင်ငံခြားရေးဝန်ကြီးဂျာဗစ်ဇရစ်ကဒီကနေ့ပဲပြောလိုက်ပေမဲ့ကမ္ဘာအင်အားကြီး6နိုင်ငံနဲ့အပိတ်သဘောတူညီမှုကိုတော့မရသေးပါဘူး။အီရန်နျူကလ িয়ার အရေးအခြေခံမူပေါင်းတစ်ခုချမှတ်နိုင်ရဲ့နောက်ဆုံးသတ်မှတ်ထားတဲ့အင်ကန်နေညအထိသဘောတူညီမှုမရခဲ့တဲ့အတွက်ဆွစ်ဇာလန်နိုင်ငံလူဆန်းမြို့မှာဆက်လက်ပြီးဆွေးနွေးနေကြတဲ့အစည်းအဝေးပွဲခက်တာရန်နာချိန်မှာပဲအီရန်နိုင်ငံခြားရေးဝန်ကြီးတော့ကသတင်းတောက်တွေကိုပြောဆိုခဲ့တာပါ။အီရန်ရဲ့နျူကလ িয়ার အစီအစဉ်တွေကိုအကန့်အသတ်နဲ့လှုံ့ဆော်ပြီးအပြန်အလှန်အနေနဲ့အနောက်နိုင်ငံတွေကပိတ်ဆို့ဒဏ်ခတ်မှုတွေလျှော့ဖို့ပေးရေးကမ္ဘာအင်အားကြီးနိုင်ငံတွေနဲ့ဆွေးနွေးနေကြတာဖြစ်ပါတယ်။ဒီကနေ့အစောပိုင်းမှာတော့အမေရိကန်နိုင်ငံခြားရေးဝန်ကြီးဂျွန်ကယ်ရီအီရန်နဲ့နိုင်ငံတကာကိုယ်စားလှယ်အဖွဲ့တွေကကြွမ်းကျင်သူတွေနဲ့လည်းအီရန်နိုင်ငံခြားရေးဝန်ကြီးကတွေ့ဆုံခဲ့တာပ
ါ။ VOA American အသံညပိုင်းမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုက်ဒိုမီတာ24 kHz 1239လိုက်ဒိုမီတာ25 kHz 1196လိုက်ဒိုမီတာ32 kHz 9325လိုက်ဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုက်လက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီမေကန်တန်မြန်မာပိုင်းစီစဉ်ရဲ့ကြာသပတေးနေ့ညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာစစ်တပ်နဲ့ကိုကွယ်လက်နက်ကိုင်တပ်ဖွဲ့တွေကြားတိုက်ပွဲတွေအတွင်းနေဆက်ဖြတ်ကျော်ချရောက်ခဲ့တဲ့ဘုံးတံကြောင့်တရုတ်နိုင်ငံသား9ယောက်သေဆုံးခဲ့တဲ့ပေါ်မြန်မာစစ်ရွက်ကဒီကနေ့ပဲတောင်းပန်လိုက်ပါတယ်။မြန်မာစစ်ရွက်နဲ့မြန်မာစစ်တပ်ရဲ့ကိုစားတရုတ်နိုင်ငံကိုတရားဝင်တောင်းပန်လိုကြောင်းနဲ့ထိခိုက်သေဆုံးခဲ့တဲ့မိသားစုတွေအတွက်အထူးစိတ်မကောင်းဖြစ်ရတဲ့အကြောင်းတရုတ်နိုင်ငံရဲ့ဝန်ကြီးဝန်ရင်နဲ့တွေ့ဆုံချိန်မှာမြန်မာနိုင်ငံရဲ့ဝန်ကြီးဦးဝနမောင်လင်းကပြောကြားခဲ့တယ်လို့တရုတ်စစ်ရွက်ပိုင်းစင်ဝါသတင်းဌာနကဖော်ပြခဲ့တာပါ။တရုတ်နိုင်ငံယူနန်ပြည်နယ်အတွင်းကကြံငင်းတစ်ခုထဲမှာပြီးခဲ့တဲ့မတ်လ13ရက်နေ့ကဖြစ်ပွားခဲ့တဲ့ဖြစ်ပျက်နဲ့ပတ်သက်လို့မြန်မာသမ္မတဦးသိန်းစိန်ရဲ့အထူးကိုယ်စားလှယ်ဖြစ်တဲ့နိုင်ငံခြားရေးဝန်ကြီးဦးနှောက်မောင်လင်းတရုတ်နိုင်ငံကိုရောက်နေတာလို့လည်းသတင်းကဖော်ပြပါရတယ်။ဒီအစိုးရကတော့အစိုးရမှကလေးကမြန်မာလူတက်ရဲ့လက်ချက်ဖြစ်တယ်လို့ဆွဆွထားပြီးအပြင်းထန်ကန့်ကွက်ခဲ့ပေမဲ့နှစ်နိုင်ငံပူးတွဲစုံစမ်းမှုတွေလည်းလှုပ်ဆောင်ခဲ့တာပါ။ဘုံချဲတက်ခဲမှုကြောင့်ထိခိုက်နစ်နာခဲ့ရသူတွေအတွက်ရောကြီးပေးဖို့လည်းမြန်မာနိုင်ငံခြားရေးဝန်ကြီးကကန့်လန့်ခဲ့တယ်လို့တာဝန်ရှိသူတွေကိုဥပဒေအရရေးယူသွားဖို့နဲ့နောက်တော့လားလို့ဖြစ်ဖြစ်မျိုးတွေမဖြစ်အောင်လဲထိမ့်သိမ့်မှုဂရုပြုခဲ့တယ်လို့လည်းပြောဆိုခဲ့ပါတယ်။မြန်မာစစ်ရွာနဲ့ MND ကိုကန့်တပ်ဖွဲ့တွေကြားတလားကြော်ကြာတိုက်ပွဲတွေကြောင့်ဒုက္ခသည်ပေါင်းထောင်သောင်းချီထွက်ပြေးနေကြရတာလည်းဖြစ်ပါတယ်
။မြန်မာနိုင်ငံကိုလာရောက်ခဲ့တဲ့ American Outlook တော့အနည်းစုခေါင်းဆောင် Nancy Pelosi ဦးဆောင်တဲ့ American Party ကြီးနှစ်ရဲ့ကိုယ်စားလှယ်အဖွဲ့ဟာမနေ့ကနေပြည်တော်မှာသမ္မတဦးသိန်းစင်နဲ့တွေ့ဆုံစဉ် American သမ္မတ Barack Obama 2012ခုနှစ်မြန်မာနိုင်ငံလာရောက်ချိန်ကဦးသိန်းစိန်လှုပ်ဆောင်မယ်လို့ကတိပြုထားတဲ့အချက်၁၁ချက်နဲ့ပတ်သက်ပြီးအဓိကထားဆွံ့ရွေးခဲ့တယ်လို့အမေရိကန်လွှတ်တော်ကိုယ်စားလှယ်အဖွဲ့ကသတင်းထုတ်ပြန်ပါတယ်။အမေရိကန်လွှတ်တော်ကိုယ်စားလှယ်အဖွဲ့ဟာလွှတ်တော်ဥက္ကဋ္ဌသူရဥရွှေမန်းနဲ့ပါတွေ့ဆုံခဲ့ပြီးတွေ့ဆုံပွဲတွေမှာမကြခင်ကျင်းပဖို့ပြင်နေတဲ့ရွေးကောက်ပွဲကိုလွတ်လပ်မျှတစွာသတ်မှတ်ချိန်တိုင်းကျင်းပပေးဖို့အမျိုးသမီးရပိုင်ခွင့်နဲ့အလုသမားအခွင့်အရေးတွေကိုလေးစားဖို့အပြင်ဖမ်းဆီးခံနေရတဲ့ငြိမ်းချမ်းစွာစုဝေးဆန္ဒထုတ်ဖော်သူတွေကိုချွင်းချက်မရှိအမြန်ဆုံးပြန်ပြီးလွှတ်ပေးဖို့ပါထပ်မံပြောဆိုခဲ့တယ်လို့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အတိုက်ခံခေါင်းဆောင်ဒေါ်ဆန်းစုကြည်နဲ့တွေ့ဆုံချိန်မှာတော့လာမယ့်ရွေးကောက်ပွဲရဲ့အရေးပါတဲ့အနေအထားတွေကိုဆွေးနွေးခဲ့ပြီးအပြစ်ခတ်ရစင်းလုပ်ငန်းစဉ်ကိုအကြောင်းပြပြီးရွေးကောက်ပွဲနှောင့်နှေးမှုဖြစ်မှာကိုအများကစိုးရိမ်နေတဲ့အချက်ဒီရွေးကောက်ပွဲမှာမြန်မာလူထုတရလုံးကြဲကြဲပြန့်ပြန့်ပါဝင်မဲပေးခွင့်အလုံးတန်းတူပါဝင်ရှင်ပြိုင်နိုင်ွက်ဆက်တဲ့အချက်တွေကိုလည်းဆွံ့ရွေးခဲ့ကြတယ်လို့ဆိုပါတယ်။ဒါပြင်မနေ့မနေ့ပိုင်းကရန်ကုန်မှာလူမှုလူအဖွဲ့အစည်းကိုယ်စားလှယ်တွေနဲ့တွေ့ဆုံရမှာလာမယ့်ရွေးကောက်ပွဲလွတ်လပ်မျှတစွာကျင်းပနိုင်ရေးအတွက်လွတ်လပ်စွာထုတ်ဖော်ခွင့်စုဝေးခွင့်နဲ့သတင်းလွတ်လပ်ခွင့်တွေရဖို့လိုအပ်နေတဲ့အခြေအနေတွေကိုဆွံ့ရွေးခဲ့တယ်လို့အမေရိကန်လွှတ်တော်ကိုယ်စားလှယ်အဖွဲ့ကသတင်းထုတ်ပြန်ပါတယ်။အမေရိကန်ကိုယ်စားလှယ်အဖွဲ့အာရှ၅နိုင်ငံခီးစဉ်ဖြင့်မြန်မာနိုင်ငံကိုလာရောက်ချိန်ဟာမြန်မာစုအနေနဲ့တိုင်းရင်းသားလက်နက်ကန်16ဖွဲ့တို့ကြားတနိုင်ငံလုံးပြည်ရဲ့သဘောတူစာချုပ်မူကြမ်းလက်မှတ်ရေးထိုးခြင်းနဲ့တိုက်ဆိုင်နေတာမို့ကြိုးစိုးလိုက်ကြောင်းနဲ့မြန်မာနိုင်ငံမှာမျိုးသားပြန်လည်တင့်မြတ်မှုလှုပ်ဆောင်နေတာကိုဆက်လက်အားပေးသွားမှာဖြစ်ကြောင်းလည်းပြောကြားခဲ့ပါတယ်
။ရုရှားနိုင်ငံရှေ့ပြားဒေသကအော့ကတ်စ်ပင်လယ်ပြင်မှာမြန်မာနိုင်ငံသားအများပြားလိုက်ပါသွားတဲ့ရုရှားငါးဖမ်းတမောဒဇင်းနှမြုပ်ခဲ့တဲ့အတွက်လူ54ယောက်သေဆုံးသွားပါတယ်။တင်မောမှာမြန်မာနိုင်ငံသား42ယောက်လိုက်ပါသွားပြီးမြေထိခိုက်သေဆုံးမှုအတိအကျတော့မသိရသေးပါဘူး။ရုရှားနိုင်ငံကန့်ချက်ကကျွန်းဆွယ်နီးကအေးခဲနေတဲ့ပင်လယ်ပြင်မှာ ဒန်နီဗော့စတော့ကလို့အမည်ပေးထားတဲ့မားပန်တင်မော့ဘော်ကလူပေါင်း132ယောက်နဲ့63ယောက်ကိုတော့ကယ်ဆယ်နိုင်ခဲ့တဲ့အကြောင်းအရေးပေါ်ကယ်ဆယ်ရေးဝန်ထမ်းတွေကပြောပါတယ်လူ15ယောက်ကတော့ပျောက်ဆုံးနေဆဲဖြစ်ပါတယ်ရေခဲမှနီးပါးအထိအေးခဲနေတဲ့ပင်လယ်ပြင်မှာ15မိနစ်လောက်အတွင်းတင်မော့နင်းမြုပ်ခဲ့တာပါအပြင်ထန်ထန်ရရသူတွေကတော့တင်မော့နင်းမြုပ်ကနေရာကနေမြောက်ဖက်155မိုင်လောက်အကွာမှာရှိတဲ့မကာဒန်မြို့ကိုလေကြောင်းမှပို့ဆောင်ပေးခဲ့ရပါတယ်အရေးပေါ်ရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေမှာတော့ဒီသားရငါဖန်တင်မော14စင်းလဲပါဝင်ကူညီနေတာပါနင်းမြုပ်သွားတဲ့ငါဖန်တင်မော်မှာတော့ရုရှားနိုင်ငံသား88ယောက်မြန်မာနိုင်ငံသား42ယောက်ပြင်ယူကရိန်းလက်ဗီးယားနဲ့ဗနော့တုနိုင်ငံသားတွေပါဝင်နိုင်ငံသားတွေပါဝင်တယ်လို့လည်းရုရှားတာဝန်ရှိသူတွေကကူကပ်ပြီးသတင်းတွေကဖော်ပြပါတယ်စုံစမ်းစစ်ဆေးသူတွေကတော့တင်မော်ဟာရေရောက်ကအရာတစ်ခုကိုတိုက်မိပုံရတယ်လို့ခန့်မှန်းနေကြပေမဲ့နင်းမြုပ်ရတဲ့အကြောင်းရင်းကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး2011ခုနှစ်မှာတုန်းကရုရှားနိုင်ငံဗော်ဂါမြစ်ထဲမှာကမ္ဘာလှည့်ကြီးသွားတဲ့လိုက်ပါလာတဲ့တင်မော်တစင်နင်းမြုပ်ခဲ့ရာကလူပေါင်း130နီးပါးသေဆုံးခဲ့တဲ့အတွက်ဆိုဗီယက်ယူနီယံပြိုကွဲခဲ့ပြီးတဲ့နောက်မှာလည်းအဆိုးအဝါဆုံးမတော်တဆမှုတစ်ခုဖြစ်ခဲ့ရပါတယ
်။နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့ဒေါက်ခင်မျိုးသက်တို့ကြီးညာပေးခဲ့ကြတာပါ။အခုထုတ်လွှင့်ပေးမယ့်သတင်းလွှာတွေနဲ့ဆက်သွယ်မေးမြန်းချက်တွေထဲမှာတော့အရင်ဆုံးကိုကန့်ဒေတာဘက်ကိုကြည့်ကြရအောင်ပါရှင်။မြန်မာစစ်တပ်နဲ့ကိုကန့်လက်နက်ကိုင်တပ်ဖွဲ့တွေကြားဖြစ်ပွားခဲ့တဲ့တိုက်ပွဲအတွင်းနေဆက်ဖြတ်ကျော်ကြာရောက်ခဲ့တဲ့ဗုံးတန်ကြောင့်တရုတ်နိုင်ငံသား၅ဦးသေဆုံးခဲ့တဲ့အပေါ်မြန်မာအစိုးရကတရုတ်အစိုးရကိုဒီကနေ့မှပဲတောင်းပန်ခဲ့ရပါတယ်။မြန်မာနိုင်ငံသားရေးဝန်ကြီးဦးဝနမောင်လင်းဦးဆောင်တဲ့အထူးကိုယ်စားလှယ်အဖွဲ့ကတရုတ်နိုင်ငံသားရေးဝန်ကြီးဝန်ကြီးနဲ့တွေ့ဆုံပြီးတော့အခုလိုတောင်းပန်စကားပြောဆိုခဲ့တာပါ။ဒီအကြောင်းဆက်သွယ်စုံစမ်းထားတဲ့ကိုညံဝင်းအောင်ကပြောပြပေးပါမယ်ရှင်
။မြန်မာနိုင်ငံသားရေးဝန်ကြီးဦးဝနမောင်လင်းဦးဆောင်တဲ့အထူးကိုယ်စားလှယ်အဖွဲ့တရုတ်နိုင်ငံကိုတွားရောက်နေတဲ့ကိစ္စအမှန်ကန်ကြောင်းနဲ့တရုတ်မြန်မာနှစ်နိုင်ငံဘူးတွဲစစ်ဆေးလေးလာချက်တွေအရတရုတ်ပိုင်နဲ့နေမြေတဲ့ကြာရောက်ခဲ့တဲ့ဘုံကိစ္စအတွက်မြန်မာနိုင်ငံမှာတာဝန်ရှိကြောင်းတာဝန်ရှိတဲ့အလျောက်တာဝန်ယူဆောင်ရွက်သွားမှာဖြစ်ကြောင်းနှစ်နိုင်ငံမဟာဗျူဟာမြောက်မိဖက်ဆက်ဆံမှုမြင့်တင်ရေးကိစ္စရပ်တွေကိုပါတရုတ်နဲ့ဆွေးနွေးခဲ့ကြောင်းနိုင်ငံတော်သမ္မတရုံးအကြီးတန်းအရာရှိတဦးက VOA ကိုဒီကနေ့ပေးပို့တဲ့သတင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးမြန်မာအစိုးရပြန်ကြားရေးဝန်ကြီးဦးရဲ့ထွတ်ကအခုလိုပြောဆိုပါတယ
်။ကျွန်တော်တို့ရင်ကထုတ်ပြန်ထားတဲ့အချိန်ပဲကြာကျွန်တော်တို့အဲ့ဒီဟာကနေသက်ဒေသမှာပြည်ထောင်ကြောင်းမလို့ဖြစ်နိုင်တဲ့အားလုံးကိုစဉ်းစားပြီးတော့မှကျွန်တော်တို့ကြည်ပွဲစားပြီးတော့စမ်းသပ်ဖို့လိုတယ်လို့ကျွန်တော်ပြောခဲ့တာရှိပါတယ်။အဲ့ဒီပြောကြားချက်ကနှစ်ဖက်သမ္မတကသွန်ပြင်းသူတွေပေါင်းပြီးတော့မှကြည်ပွဲစားတွေကိုစမ်းသပ်တယ်ဖြစ်နိုင်ခြေတွေအားလုံးကိုလေ့လာတယ်။အဲ့ဒီလေ့လာလို့ရရှိတဲ့အချက်အလက်တွေပေါ်မူတည်ပြီးတော့ဥက္ကဋ္ဌမောင်လွေမင်းရကျွန်တော်တို့တရုတ်နိုင်ငံကိုသွားနေပါတယ်။ဥမာစီရတရုတ်နိုင်ငံသားရဲ့ဝန်ထမ်းတွေဆွေးနွေးနေတယ်။ဥက္ကဋ္ဌမောင်လွေတို့ဆွေးနွေးနေတဲ့စကားလုံးအတိအကျရောကျွန်တော်မသိနိုင်ဘူးပေါ့ဗျာ
။ဟုတ်ကဲ့။
ဒါပေမဲ့ဒီဘုံကြတဲ့ပုံမှာမူတည်တဲ့အချက်လက်တွေကသွားဆွေးနွေးနေလို့ပဲကျွန်တော်တို့သိထားတယ်။ဥမာဆွေးနွေးတဲ့အသေးစိတ်ကတော့ဥက္ကဋ္ဌမောင်လွေကြံလာမှပဲကျွန်တော်သိရတယ်။ဘာလို့ကျွန်တော်ကတော့ result ကိုလည်းမသိလဲရဘူး။သူဆွေးနွေးမဲ့ language ကိုလည်းကျွန်တော်မသိသေးဘူးပေါ့နော်။
မြန်မာအစိုးရနဲ့မြန်မာစစ်တပ်ကိုစားတရုတ်နိုင်ငံကိုတရားဝင်တောင်းပန်လိုကြောင်းနဲ့ထိခိုက်သေးဆုံးခဲ့ရတဲ့တရုတ်မိသားစုတွေအတွက်အထူးစိတ်မကောင်းဖြစ်ရကြောင်းတရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီနဲ့တွေ့ဆုံခြင်းမှာမြန်မာနိုင်ငံသားရေးဝန်ကြီးဦးဝနမောင်လွင်ကပြောဆိုတယ်လို့တရုတ်အစိုးရပိုင်ဆင်ဝါသတင်းဌာနကဖော်ပြပါတယ်။တကယ်တော့မြန်မာတပ်မတော်နဲ့မြန်မာအစိုးရကသာငကိုကလေးကအမှန်မှန်ကန်ကန်သတင်းထုတ်ပြန်တာမျိုးလုပ်ခဲ့မယ်ဆိုရင်ပြဿနာတွေဟာဒီလောက်ထိကြီးကျယ်လာနိုင်စရာမရှိဘူးလို့သတင်းစာဆရာဦးစီသူအောင်မြင့်ကသုံးသပ်ပါတယ်
။တကယ်တော့ဒီဥစ္စာဟိုစပြီးတော့ဖြစ်စဉ်ကလေးကအစိုးရရောတပ်မတော်ဘက်ကရောနှစ်ဖက်စလုံးကမှန်မှန်ကန်ကန်သတင်းထုတ်ပြန်တင်တယ်လေ။ဘာဖြစ်လို့လဲဆိုတော့ဟိုတစ်ဖက်မှာသဖြစ်တာဒီပြည်ထဲမှာဖြစ်တာနဲ့မတူဘူး။ဒီပြည်ထဲမှာဆိုရင်ဟုတ်တယ်ဖြစ်ဆက်ဆက်သူတို့ကဟိုလိန်ငင်လိန်လို့ရတယ်ညာငင်ညာလို့ရတယ်အဲ့လိုမျိုးလုပ်လာခဲ့တယ်။ဒါပေမဲ့တခြားနိုင်ငံတနေနိုင်ငံနဲ့တွားပြီးပတ်သက်တဲ့အခါကျတော့ဒါကမဖြစ်နိုင်တော့ဘူးတကယ်အဖြစ်မှန်ကိုစူးစမ်းလိုက်ရင်အဖြစ်မှန်ပေါ်မှာပဲအခုတော့ဟိုဒီလိုမျိုးဟိုပေါ်ပေါက်လာပြီပေါ့နော်အဲ့တော့ဟိုဘာလဲဒီဒီဖြစ်ခင်နေနဲ့ပတ်သက်တာပတ်သက်ပြီးတော့ကငကိုတွေကသူတို့ပြင်မှာပဲဘာလို့ဆိုတော့တိုက်နေရင်ဘုံကျဲဖို့ဆိုတဲ့ဥစ္စာကလူကူတဲ့ကိစ္စမျိုးအမိတ်တွေတောင်းရတယ်ပေချိန်မှာတက်သွားတယ်ဘာညာဆိုရင်အစိုးကလေးကစီပုံပေါ်တယ်အစိုးကလေးကစီတယ်ဆိုရင်တော်တော်ကြီးကြီးမှန်မှန်ကန်ကန်သတင်းထုတ်ပြန်တိုင်းရင်ဟိုဒီလိုမျိုးတရားဥပဒေကြီးကမဖြစ်ဘူးပေါ့အဲ့တော့နောက်ဆိုရင်တော့မှန်မှန်ကန်ကန်သတင်းထုတ်ပြန်တာဒီလူကူကောင်းတယ်လို့တော့ထင်တာပဲ
ပြီးခဲ့တဲ့မတ်လ13ရက်နေ့ကတရုတ်နိုင်ငံယူနန်ပြည်နယ်တွင်းကကြံငင်းတစ်ခုမှာတရုတ်နိုင်ငံသားတွေဘုံးစံထိမှန်တည်ဆုံမှုအတွက်တရုတ်အစိုးရကအစိုးပိုင်းမှကလေးကမြန်မာလီဒတ်ရဲ့လက်ချက်ဖြစ်တယ်လို့ဆွဆွဲပြောဆိုခဲ့ပြီးအပြင်းထန်ကန့်ကွက်ခဲ့တယ်လို့ နှစ်နိုင်ငံပူးတွဲစုံစမ်းမှုတွေလည်းလုပ်ခဲ့တာပါအခုနောက်ဆုံးစုံစမ်းတွေ့ရှိချက်အရဘုံကျဲတိုက်ခိုက်မှုအတွင်းထိခိုက်သေးဆုံးခဲ့ရသူတွေအတွက်နင့်နာချေးပေးဖို့မြန်မာနိုင်ငံရဲ့ဝန်ကြီးကကမ်းလှမ်းခဲ့ကြောင်းနဲ့ဒီကိစ္စမှာတာဝန်ရှိသူတွေကိုလည်းဥပဒေအကြောင်းအရအရေးယူသွားဖို့နောက်မှအလားတူမဖြစ်ရအောင်ထိန်းသိမ်းဖို့ကတိပြုခဲ့တယ်လို့တရုတ်နိုင်ငံသတင်းတွေမှာဖော်ပြပါတယ်မြန်မာအစိုးရနဲ့ MNDAA ကိုကန့်တပ်ဖွဲ့တွေကြားတိုက်ပွဲတွေကြောင့်ဒုက္ခသည်တွေထွက်ပြေးရတဲ့အထိနေဆက်ဒေသမတည်မငြိမ်ဖြစ်ရတဲ့အခြေအနေကိုလည်းအတူလက်တွဲဖြေရှင်းသွားဖို့တရုတ်မြန်မာနှစ်နိုင်ငံနိုင်ငံသားရေးဝန်ကြီးတွေသဘောတူညီခဲ့တယ်လို့စင်ဝါသတင်းမှာရေးသားထားပါတယ်
ကိုညာဝင်းအောင်စုံစမ်းတင်ပြခဲ့တာနဲ့တဆက်တည်းဒီဖြစ်ရပေါ်မှာကိုကန့်ဒေတာဘက်ကဘလို့တုံ့ပြန်တယ်လဲပြောပြပေးပါဦးမယ်ရှင်။ကိုကန့်ဒေတာတိုက်ပွဲမှာပြစ်ခတ်တိုက်ခိုက်မှုတွေကြောင့်တရုတ်ပိုင်နဲ့နယ်မြေတွေပုံကျပြီးတော့တရုတ်နိုင်ငံသားတွေသေဆုံးခဲ့မှုအတွက်မြန်မာဘက်ကတောင်းပန်ခဲ့ရတာပါ။အခုလိုတရုတ်နယ်မြေတွေကြားရောက်ခဲ့တဲ့ဘုံးလက်နက်ကြီးတွေနဲ့ပတ်သက်လို့မြန်မာအစိုးရကကိုကန့်လက်နက်ကင်အဖွဲ့ကိုတောက်လျှောက်ဆွဆွဲလာခဲ့ပြီးအခုလိုဝန်ခံခဲ့ရတာဟာနှစ်နိုင်ငံပူးတွဲစုံစမ်းစစ်ဆေးမှုတွေအရန်ကိုခိုင်လုံနေလို့ဖြစ်မယ်လို့တရုတ်တပ်ဖွဲ့ဘက်ကတုံ့ပြန်ခဲ့ပါတယ်။အခုလိုမြန်မာကတရုတ်ကိုတောင်းပန်ခဲ့ချိန်နဲ့တနိုင်ငံလုံးအပြစ်ရရေးစူးစမ်းနေတဲ့အချိန်မှာကိုကန့်ဒေတာမှာတော့တိုက်ပွဲတွေဆက်ဖြစ်နေဆဲဖြစ်ပြီးရှစ်ဆက်တိုက်ပွဲအခြေအနေရောဘလို့ရှိနိုင်တယ်လဲဆိုတာကိုကိုဝင်းမင်းကကိုကန့်အဖွဲ့တာဝန်ရှိသူကိုဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ပါ။လွန်ခဲ့တဲ့လကကိုကန့်တိုက်ပွဲတွင်တရုတ်၅ဦးသေဆုံးခဲ့တာကမြန်မာဘက်ကလေရင်ဘုံချခဲ့မှုကြောင့်ဖြစ်တယ်လို့မြန်မာဆွေရဘက်ကဝန်ခံတဲ့အချိန်မှာကိုကန့်ဒေတာတွင်တိုက်ပွဲတွေကတော့ဆက်ဖြစ်နေတယ်လို့ MNDAA ခေါ်ကိုကန့်တပ်ဖွဲ့ပြောခွင့်ရသူကထုတ်ပြောလိုက်ပါတယ်။
ယခုဒီနိုင်ငံတော်အစိုးရတရက်အနေနဲ့ကျွန်တော်တိတိကြီးနဲ့ကျွန်တော်ဒီလက်နက်ကင်တိုင်းရာအဖွဲ့စည်းတွေကိုဆွဆဲတာကတော့တိတ်မတင့်တော့ဘူးလို့တော့ကျွန်တော်မြင်ပါတယ်ခင်ဗျပြီးတော့တရုတ်ကလည်းအဲ့လိုအစတော့ကကျွန်တော်လုပ်တယ်ဆိုပြီးတော့ဆွဆဲချက်အရာတို့မဟုတ်ဘူးဆိုတဲ့ပုံစံပေါ့ဗျာအဲ့ဒါကိုတော့မှနောက်ဆုံးအထိတို့ကဝန်မခံဘူးပြောတယ်အခုကြတော့မှဝန်ခံတယ်တောင်းပန်တယ်ဆိုတော့ကျွန်တော်ကတော့ဒီမတင်တော့ဘူးနော
်ဒီနေရာမှာအရင်တုန်းကရခဲ့တဲ့အထောက်ထားတွေမခိုင်လုံခဲ့လို့မြမအစိုးရဘက်ကအစာပိုင်းဝန်မခံခဲ့တာမဖြစ်နိုင်ဘူးလားလို့မေးရမှာတော့ဥထွန်းမြက်လင်းကပဲ
အစကတည်းကတိရမှာပါကျွန်တော်ထင်တာဥမာလေရင်မောင်းတဲ့တယောက်တော့တိမှာပေါ့တို့အစတော့ကအဲ့ဒါကဟိုအဲ့ဒီတော့ကလေရင်ဥမာမထွက်ဘူးလို့တို့ပြောလာတယ်ပေါ့အမှန်တော့က73ရက်နေတော့ကလေရင်ရှိပါတယ်ကျွန်တော်ဒီကိုရှစ်ခေါက်တော့ကညာလာပါရှစ်စီးတော်မှာလာပါခင်ဗျ။ဟု
တ်ကဲ့။
အဲ့ဒါကိုတို့ကသူကြီးမသွားဘူးပြောရသွား။နောက်ပိုင်းကျတော့အဲ့ဒါကလည်းဟိုလေရင်ဘောကနေပြစ်တဲ့အမြောက်မဟုတ်ဘူးပေါ့။လက်နဲ့အဲ့ဒီလေရင်ဘောလက်နဲ့မဟုတ်ဘူး။အာကျွန်တော်ပြစ်ပါတယ်ဆိုတော့ကိုတို့ကတီတီချာချာကိုပြောပါတယ်
။ဘာလို့နောက်ဆုံးအခုလိုမြန်မာအစိုးရဘက်ကဝန်ခံတောင်းပန်ခဲ့ရတာဖြစ်သွားပါလဲလို့ဆက်မေးရမှာဥထွန်းမြက်လင်းကဆက်ပြီးပုံမှန်ကအခုလိုဝန်ခံလေးမရှိဘူး။ထူးခြားနိုင်တာကိုအခုလိုထောက်ပြပါဗျာ
ကျွန်တော်ထင်တယ်တော်ဒီတွေ့ရှိချက်တွေတော်တော်ခိုင်လုံလို့နေမှာပေါ့ဗျာနှုံးမင်းတော့တောင်းပန်မှာမဟုတ်သေးပါဘူ
းအခုလိုမြန်မာအစိုးရဘက်ကတရုတ်ကိုဝန်ခံတောင်းပန်လိုက်ချိန်မှာဖေဖော်ဝါရီ9ရက်ထဲကစပြန်ဖြစ်လာခဲ့တဲ့ကိုကန့်ဒေတာတိုက်ပွဲတွေကတော့ဆက်ပြင်းထန်နေတယ်ဒါပေမဲ့2ရက်ချာ3ရက်ချာတခါဇက်တိုက်ဖြစ်လာတဲ့ဒီတိုက်ပွဲတွေအတွင်းနောက်ဆုံးထူးခြားချက်တချို့ကိုတော့ဦးထွန်းမြတ်လင်းကအခုလိုထောက်ပြပါဗျာ
အရင်တော့ကတော့ဒီလက်နက်ကြီးတွေတလောက်ကြီးတုံးလာတာမတွေ့ရပါဘူးခင်ဗျပြီးတော့ဒီကြီးတက်တွေကလည်းအင်အားတစ်စားလောက်တို့တုံးလာတာတွေ့ရပါတယ်ဥမာအရင်တော့ကစစ်ကြောင်းတစ်ကြောင်းဆိုရင်နေရာပတ်ဝန်းကျင်လောက်ပေါ့နော်တို့ဒီလူရင်အားကအခုဟာကတစ်ကြောင်းကို400ပတ်ဝန်းကျင်လောက်ဖြစ်နေပါတယ်ခင်ဗျဒါပေမဲ့နောက်တစ်ခုထူးဆန်းတာကတော့မနေ့ည9နာရီကနေစပြီးတော့ဒီမနေ့3နာရီအထိကတော့တို့ဒီကွန်မန်ဒိုကွန်မန်ဒိုလို့ထင်ရပါတယ်ခင်ဗျတမ်းမွေစပက်ရှယ်ဖော့စ်လာမှုဒီအဲ့လိုကျွန်တော်ထင်ရပါတယ်ခင်ဗျတို့ကနေ့ရက်3ရက်ကိုတစ်ဖွဲ့အဲ့လိုအဖွဲ့တော်တော်များများနဲ့ကျွန်တော်လာပြီးတော့ချိုးစစ်စင်တယ်ပြီးတော့ချောင်းပစ်တယ်အဲ့လိုပေါ့
တစ်ချိန်တည်းမှာမြမအစိုးရအနေနဲ့အခြားတိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့အားလုံးဒီပါနဲ့မကြခင်မှာတနိုင်ငံလုံးအပြစ်ခတ်ရဲ့စရေးလက်မှတ်ထိုးဖို့ကြိုးပမ်းနေတာကြောင့်ရှိမှလည်းဒီကိုကန့်တိုက်ပွဲတွေဘလို့ဖြစ်လာနိုင်ပါလဲလို့မေးရမှာတော့ပူရောင်ပြင်းထန်လာနိုင်တယ်လို့ဦးထွန်းမြန်လင်းကထောက်ပြပါတယ
်ဆက်ပြီးတော့တိုက်ပွဲပြင်းထန်ဖို့ပဲရှိပါတယ်ဘာကြောင့်လဲဆိုတော့ကျွန်တော်အခုတင့်ကားကြဲပြီးတော့တန်ကြက်ကားကြဲအများကြီးရောက်နေပါတယ်ဒီရှေ့တန်းနေရာမှာပါဆိုတော့ဒီတုံးရှမ်းဒေသမှာခုတ်ဆံပတ်ဝန်းကျင်တစ်ချက်ဒဝိုက်ပေါ့အဲ့မှာအများကြီးတူလာပါတယ်ပြီးတော့လူရင်အားတွေလည်းအများကြီးတူလာပါခင
်တကယ်တော့အခုလိုနှစ်လကျော်ကြာလာတဲ့ကိုကန့်ဒေတာတိုက်ပွဲတွေအတွင်းမြန်မာဆွေရအနေနဲ့ကိုကန့်အရင်ထင်းခဲ့တဲ့ဒေတာတော်များများကိုပြန်ထင်းလိုက်နိုင်ပြီလို့ပြောနေပေမဲ့ ကိုကံဘက်ကတော့စီရေးပြူဟာအရစကန်တချို့နောက်ဆုတ်ပေးခဲ့တာပဲဖြစ်တယ်လို့တုံ့ပြန်ခဲ့ပါတယ်ခင်ဗျာ
။ကိုဝင်းမင်းပြောပြခဲ့တာပါရှင်။ကိုကံဒေတာဘက်ကတိုက်ပွဲဖြစ်ပွားမှုနဲ့စီရေးအခြေအနေတွေရန်နာပြီးတော့ရန်ကုန်တိုင်းဒေတာကြီးရဲ့ဗန္ဒာရေးအသုံးစရိတ်လွန်ငွေပြမှုကိုလည်းကြည့်ကြရအောင်ပါ။ရန်ကုန်တိုင်းဒေသကြီးအစိုးရရဲ့ဘတ်ဂျက်လွန်ငွေပြမှုဟာဒီနှစ်မှာအများဆုံးဖြစ်တယ်လို့ရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်တွေကပြောလိုက်ပါတယ်။ဒီနှစ်လွန်ငွေဟာကျပ်တန်းပေါင်း132,000ကျော်ရှိပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်မေခကဆက်သွယ်စုံစမ်းထားပါတယ်ရှင
်။ဟုတ်ကဲ့ပါ။ဒီနှစ် 2015-2016 ရန်ကုန်တိုင်းဒေသကြီးရဲ့သုံးဆွဲငွေတွေနဲ့ပတ်သက်ပြီးအစိုးရအဖွဲ့ကဒီကနေ့ကျင်းပခဲ့တဲ့ရန်ကုန်တိုင်းဒေသကြီးလွှတ်တော်မှာတင်ပြသွားတာပါ။ဒီဘတ်ဂျက်ငွေစည်းရုံးမှာတာမန်အသုံးစရိတ်ကိုကျပ်တန်းပေါင်း132,000ကျော်သုံးဆွဲမှာဖြစ်ပြီးငွေလုံးငွေရင်းအသုံးစရိတ်ကိုကျပ်တန်းပေါင်း39,000ကျော်သုံးဆွဲသွားမယ်လို့ဗန္ဓာရေးဝန်ကြီးဒေါ်ဆန်းဆန်းနွေကခုလိုတင်ပြသွားတာပါဒီတစ်နှစ်လုံးသုံးဆွဲငွေစုစုပေါင်းဟာကျပ်တန်းပေါင်း9,200ကျော်ရှိလာမှာဖြစ်ပြီးရငွေကတော့ကျပ်တန်းပေါင်း4,000ကျော်သာရှိတာကြောင့်တန်းပေါင်း132,000ကျော်လုံငွေပြနေတယ်လို့အစိုးရအဖွဲ့ရဲ့သုံးဆွဲငွေတင်ပြမှုစာရင်းမှာပေါ်ပြပါရှိပါတယ်ဒီလိုဘတ်ဂျက်သုံးဆွဲငွေတင်ပြမှုတွေနဲ့ပတ်သက်ပြီးဗဟန်းမြို့နယ်လွှတ်တော်ကိုယ်စားလှယ်ဒေါက်တာညိုညိုသိန်းကတော့ရငွေသုံးငွေဘတ်ဂျက်စည်းရင်းတွေကိုလွှတ်တော်မှာအစိုးရအနေနဲ့တင်ပြရမှာတိကျစွာရှင်းလင်းဖြေကြားဖို့အားနည်းကြောင်းလွှတ်တော်မှာအစိုးရအနေနဲ့ဘတ်ဂျက်သုံးငွေတွေကိုတင်ပြခဲ့ပေမဲ့အစိုးရရဲ့ဘတ်ဂျက်သုံးငွေတွေကိုပြန်လည်စစ်ဆေးဖို့အဖွဲ့လွတ်တော်မှာမရှိကြောင်းနှစ်စဉ်လုံငွေပြဘတ်ဂျက်တွေသာဖြစ်နေတာကြောင့်ငွေကြေးဖောင်းပွားမှုနှုန်းမြင့်မားလာနိုင်ကြောင်းခုလိုတုံ့တက်ပြောဆိုလိုက်ပါတယ်
။အဲ့ဒီအကျွေးဒဏ်ကိုခံရတာပြည်သူလူထုပဲ။ငွေဖောင်းပွားတဲ့နှုန်းရဲ့ဒဏ်ကိုခံရတာပြည်သူလူထုပဲ။အကုန်စင်းနှုန်းကြီးလာတာပေါ့။နောက်ပြီးတော့အစိုးရကိုကိုရတာတဲ့နည်းနည်းပဲပို့သုံးစေချင်တယ်။အရင်ပို့မသုံးစေချင်တာမဟုတ်ဘူးလေ။နည်းနည်းပဲပို့သုံးတန်းတောင်းတဲ့ချီပြီးတချို့ထားတာတွေတောင်းထားတယ်လေ။နော်အဲ့တော့ဒါတွေကိုအစ်စ်ဆေးမရှိပဲနဲ့လုပ်နေတာဟာပေါ့နော်အစ်စ်ဆေးရဲ့အဖွဲလွတ်တော်အစ်စ်ဆေးရဲ့အဖွဲမှမရှိပဲဒါ哦နောက်ပြီးတော့စီးအစ်စ်ချုပ်ရဲ့အစီရင်ခံစားလဲမထွက်ဘူးလေမထွက်တော့အန်တီကတော့ရှင်းလေးတယ်ဒီပတ်စံတွေကိုဒီလိုထင်းတိုင်းသုံးနေတဲ့ပုံမှာအန်တီရှင်းလေးတာပေါ့နော်
ရန်ကုန်တိုင်းဒေသကြီးလွတ်တော်မှာကိုဇလဲအရေးအတွက်123ဦးရှိပြီးပါတီအသီးသီးမှကိုဇလဲ15ဦးသာရှိပါတယ်။အခြားကြံရှိနေတဲ့အရေးအတွက်ကတော့ပြည်ထောင်စုကြံ့ခိုင်ရေးနှင့်ဖွံ့ဖြိုးရေးပါတီနဲ့တက်မတော်သားကိုဇလဲတို့ဖြစ်ပါတယ်။တိုင်းဒေသကြီးအလိုက်ဘတ်ဂျက်မှာလွတ်တော်ကိုဇလဲတွေကမဲခွဲအတည်ပြုရလေရှိပြီးမဲခွဲအတည်ပြုပြီးမှသာအဆိုပါဘတ်ဂျက်ကိုပြည်ထောင်စုလွတ်တော်တို့တင်ကပြန်လည်ကြောက်ရောက်လာတဲ့အတည်ပြုငွေကိုသာတိုင်းဒေသကြီးအစိုးရအနေနဲ့သုံးစွဲရတာပါ။ဒါပေမဲ့အာဏာရအစိုးရအဖွဲ့ပါတီရဲ့လွတ်တော်ကိုယ်စားလှယ်ဥယေကအတိုက်ခံပါတီထက်များနေတာကြောင့်အစိုးရဘတ်ဂျက်တင်ပြမှုတိုင်းကိုတိကျစွာစီစစ်နိုင်ခြင်းမရှိဘူးလို့တင်ငန်းကျွန်းလွတ်တော်မဲ့ဦးကျော်ကပြောပါတယ်
။ပြည်ထောင်စုအစိုးရအဖွဲ့ရဲ့စီးရင်ပေါ်ပြည်ထောင်စုလွတ်တော်ကိုယ်စားလှယ်ထောက်ခံတော့တာဒါတဘာဝကြပါတယ်။အဲ့တော့ကျွန်တော်တို့ကမဲရှုံတာဒါမဆမဘူး။တကယ်လုံရတစ်ခုကိုကျွန်တော်တို့ကလွတ်တော်ကိုယ်စားလှယ်ဝေဖန်ရမယ်ဆိုရင်ဝင်စည်းတွေကိုလွတ်တော်မှာမဆိုးနိုင်ဘူးလွတ်တော်ကိုယ်စားလှယ်ကြီးအနည်းဆုံးတစ်ပတ်ကြိုပေးမှလာလေဒါမှကျွန်တော်တို့ကစစ်စစ်ပြီးတော့မှကြည့်ပြီးတော့မှဘယ်အဖက်အပြည့်ဘယ်လိုသုံးဝင်ပြားနေပါလဲဘယ်အပြည့်တော့ရာသီညားနေပါလဲဒါတွေကိုကျွန်တော်တို့ကထောက်ပြဝေပါလို့ရမ
ယ်2015-2016ဘန်နာနှစ်မှာရန်ကုန်မြို့တော်စီပင်တာရေးကော်မတီကကျပ်တန်းပေါင်း3,400ကျော်နဲ့အများဆုံးသုံးဆွဲသွားမှာဖြစ်ပါတယ်။မြို့တော်စီပင်တစ်ခုထဲမှာတင်လူငွေတန်းပေါင်း9,000ကျော်လျက်ရှိပါတယ်။ဒုတိယအများဆုံးအနေနဲ့စောက်လုပ်ရေးဝန်ကြီးဌာနကကျပ်တန်းပေါင်း24,000ကျော်သုံးဆွဲမှာဖြစ်ပြီးလူငွေကျပ်တန်းပေါင်း23,000ကျော်လျက်ရှိပါတယ်။တိုင်းအစိုးရအဖွဲ့အနေနဲ့ကျပ်တန်းပေါင်း132,000ကျော်သုံးဆွဲဖို့တင်ပြထားပြီးလူငွေ9,000ကျော်ရှိပါတယ်။ပြီးခဲ့တဲ့နှစ် 2014-2015 ဘဏ္ဍာနှစ်မှာရန်ကုန်တိုင်းအစိုးရအဖွဲ့အနေနဲ့ကျပ်တန်းပေါင်း6,000ကျော်လူငွေပြခဲ့ပါတယ်။ဒီနှစ်မှာလူငွေကျပ်တန်းပေါင်း132,000ကျော်ရှိတာကြောင့်မြန်မာရာခိုင်နှုန်းအရပြောမယ်ဆိုရင်မနစ်ကလူငွေရဲ့သုံးစားခန့်ပိုများလာတာဖြစ်ပါတယ်ရှင်။
ရန်ကုန်တိုင်းဒေသကြီးရဲ့အသုံးစရိတ်လူငွေပြမှုအခြေအနေကိုမေခစုံစမ်းတင်ပြသွားတာပါအခုဒီမိုကရေစီပညာရေးတောင်းဆိုစန္ဒပြကျောင်းသားတွေရဲ့လက်တလောရင်ဆိုင်နေရတဲ့အခြေအနေတွေကိုလည်းအလှည့်ပေးကြပါတယ်လက်ပံမြို့မှာကျောင်းသားတပိတ်ကိုဖြိုခွဲပြီးကျောင်းသားတွေနဲ့ဝင်းရံအင်အားစုတွေဟာဖမ်းဆီးခံခဲ့ကြရပြီးတဲ့နောက်ပြန်လွတ်လာတဲ့ကျောင်းသားတွေဟာတရားစွဲဆိုခံရမှုနဲ့တွာလာမှုတွေကိုတက်ဆိုင်ရာရဲစခန်းမှာသတင်းပို့ဖို့သတိပေးခံရတာမျိုးတွေရှိနေပါတယ်ဒီကနေ့မှာရတနာဘုံတက္ကသိုလ်ကျောင်းသား ကိုနိုင်ရဲဝေကိုအမရပူရာစခန်းကခေါ်ယူပြီးပုံမှန်ဆက်ရှင်နဲ့တရားစွဲဆိုဖို့ရှိတဲ့အကြောင်းကိုလည်းအသိပေးခဲ့ပါတယ်။အပြည့်စုံကိုစက်သွဲစုံစမ်းထားတဲ့ထိုင်းအခြေစောက် VOA သတင်းတောက်မအေးအေးမာကသတင်းပေးပို့ထားပါတယ်ရှင်။
လက်ဗရန်ကျောင်းသားတပိတ်အပြီးကျောင်းတက်ဆဲကျောင်းသားတွေကိုပြန်လွှတ်ပေးခဲ့တဲ့အထက်မှာရတနာဘုံတက္ကသိုလ်ကျောင်းသားကိုနိုင်ရဲဝေလည်းပါဝင်ခဲ့ပါတယ်။ဧပြီလ2ရက်နေ့မှာတော့ကိုနိုင်ရဲဝေပါဝင်38ဦးကိုပုံမှန်78ခွင့်ပြုမိတ်မရပဲစီတန်းလဲလဲမှုနဲ့အမှုဆွဲဖို့အတွက်အမရပူရရဲစခန်းကခေါ်ယူတွေ့ဆုံခဲ့ကြောင်းကိုနိုင်ရဲဝေကပြောပါတယ
်။အော်စခန်းမှုကလည်းကောင်းကောင်းမွန်မွန်ဆက်ဆံပါလေ။ကောင်းကောင်းမွန်မွန်လေကိုကောင်းကောင်းမွန်စကားပြောလဲရှင်းပြပါလေ။နောက်ဒီလည်းအထက်အမြင့်ရလောရတာပါဆိုတဲ့စကားမျိုးပြောတယ်ပေါ့။အခုလောလောဆယ်ကတော့အထက်ကစာနစ်လာရင်တော့ဖမ်းမယ်ပေါ့နော်အတူတူအခုစခန်းကနေရကြီးနန်းတင်ပါပေါ့နော်ပြင်မဲ့ပုံစံကတော့နိုင်ရွေးကိုဖမ်းစီတရားခွဲဆိုပြင်ပြုနိုင်ပါရန်ပေါ့နော်အဲ့ဒီတိုင်းတင်တယ်ပေါ့
ကိုနိုင်ရွေးဟာမန္တလေးရတနာဘုံတက္ကသိုလ်ဇီဝဓာတုဗေဒတတိယနှစ်ကျောင်းသားတဦးဖြစ်ပြီးသူ့မိဘများနေထိုင်ရာပလိမ့်မြို့ကရဲစခန်းကလည်းသူ့ရဲ့အသွာလာနဲ့ပတ်သက်လို့သတင်းပေးဖို့အတွက်ဖိအားပေးမှုတွေရှိနေလို့ဆိုပါတယ်ကျောင်းသားတွေကိုပြန်လွတ်ပေးချိန်မှာလဲခံဝင်ထိုးခိုင်းထားတဲ့အတွက်အချိန်မီရဲပြန်ပြီးတော့ဖမ်းဆီးလို့ရအောင်အာဏာပိုင်တွေဘက်ကလှုပ်ဆောင်တယ်လို့လဲသူကဆက်ပြောသွားပါတယ်
။ဟိုနိုင်ငံတကာမှာအစိုးရအနေနဲ့ကျောင်းသားတွေဆံမွဲချိန်လို့မရဘူးဆိုတော့ဟိုနိုင်ငံတကာပြည်အားကိုဒီလိုမျိုးသူတို့ဝေခံခံမှာဆိုတော့ကျွန်တော်တို့ဆံမွဲချိန်တဲ့ကာလကိုပြန်လွတ်လိုက်တယ်။ဒါနဲ့ကျွန်တော်တို့ဆံမွဲချိန်ပြီးလို့ရှိရင်သူတို့ကျွန်တော်တို့ပြန်ဆွဲဖို့ပေါ့နော်ပြန်ပြီးတော့ချုပ်နှောင်ဖို့ဒီကိစ္စတွေပေါ့နော်သူတို့ပြန်ပြီးတော့ဖန်တီးနေတယ်လို့ကျွန်တော်တို့အမြင်များလည်းယူဆတယ်
သူအပါဝင်ပြန်လွတ်လာသူကျောင်းသားကျောင်းသူအတော်များများဟာချင်းချောက်မှုတွေကြောင့်မလုံမကျုံဖြစ်နေရကြောင်းနဲ့စိတ်ပိုင်းဆိုင်ရာအနှောက်ယှက်ပေးမှုတွေနဲ့နောက်ကနေလိုက်လံကြီးရှုမှုတွေကအရင်ကထက်ပိုဆိုးလာတယ်ဆိုပြီးပြောသွားပါတယ်။ညဉ့်ညံမျိုးမှာတော့ပြီးခဲ့တဲ့ရက်ကပဲဝင်းရံအင်အားစုတွေကဘကတကျောင်းသားဥက္ကဋ္ဌဟောင်းကိုတန့်စင်ကိုခေါ်ယူဆွေးနွေးမယ်ဆိုပြီးပုံမှန်၃ခုနဲ့တရားစွဲဆိုကာညဉ့်ညံထောင်ကိုပို့ခဲ့တာပါ။ဒါအပြင်ကျောင်းသားတွေကိုအကူအညီပေးခဲ့သူတွေကိုလည်းထပ်မံပြီးတော့ဖမ်းဝရမ်းထုတ်ထားပါတယ်။ကျောင်းသားတွေနဲ့ဝင်းရံအင်အားစုတွေကိုထပ်မံဖမ်းဆီးနိုင်ဖို့တရားစွဲဆိုနိုင်ဖို့အတွက်စူးစမ်းနေမှုတွေကြောင့်အစိုးရရဲ့လုပ်ရက်တွေကိုမေးခွန်းထုတ်เสียဖြစ်လာတယ်ဆိုပြီးမြမနိုင်ငံရဲ့အကဲခန့်နေသူဒေါက်တာရံမျိုးသိန်းကဆိုပါတယ်
။ထိုင်းနိုင်ငံကနေပြန်လို့ပေးတဲ့ကျောင်းသားတွေနောက်ပြီးတော့ကျွန်တော်တို့ဒီကျောင်းသားတပိတ်မှာဝင်းရံတဲ့ဟို PDP ကိုပေါ့လေဒီလိုဖိအားပေးတာပဲဖြစ်ဖြစ်ဟိုဝရမ်းထုတ်တာပဲဖြစ်ဖြစ်ထိန်းသိမ်းတာပဲဖြစ်ဖြစ်ပေါ့အဲကျွန်တော်နေကတော့ဒါဒီအလုံးဟာတရားဥပဒေနဲ့မလို့ညီလို့ကျွန်တော်မြင်တယ်။နောက်တစ်ခုကလက်ရှိအခြေအနေမှာတိုင်းပြည်ဟာဒီမိုကရေစီပြုပြင်ကြောင်းလေးလမ်းကြောင်းပေါ်ကိုတွားနေတယ်လို့ပြောတဲ့အခြေအနေမျိုးမှာနောက်တစ်ဖက်ကကြည့်မယ်ဆိုလို့ရှိရင်လည်းဥပမာလွှတ်တော်လည်းရှိနေတယ်။နောက်ပြီးတော့နိုင်ငံရေးပါတီတွေလည်းရှိနေတယ်။တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေလည်းငြိမ်းငြိမ်းဆူတည်နေတယ်။အဲ့ဒီလိုအခြေအနေနောက်ခံနေအောင်မှာဒီကျောင်းသားတွေကိုနောက်ကျောင်းသားတွေကိုဝန်ရံနဲ့ဝန်ရံတဲ့လူတွေကိုလီလန်းပေါင်းစုံနဲ့ချင်းချောက်တာပဲဖြစ်ဖြစ်ဖိအားပေးတာပဲဖြစ်ဖြစ်ဒါတွေဟာအနှုတ်လက္ခဏာပြတဲ့အစိုးရရဲ့လုပ်ရက်တွေကျွန်တော်မြင်နေတယ်။ဒီလုပ်ရက်တွေပေါ်မှာမူတည်ပြီးတော့အစိုးရပေါ်မှာနော်အစိုးရဟာရိုးသားမှုရှိတယ်၊ပွင့်လင်းမြင်သာမှုရှိတယ်လို့ပြောဖို့ခက်တဲ့အနေအထားမျိုးတွေ့ရတယ
်။အစိုးရရဲ့ပြန်ကြားရေးဝန်ကြီးဌာနကတော့သတင်းထုတ်ပြန်ရမှာလက်ဗရန်အရေးနဲ့ပတ်သက်လို့ထိမ့်သိမ်းထားတဲ့ကျောင်းသားမီဒီယာသမားနဲ့အမျိုးသမီးအမျိုးသား50ကိုပြန်လွှတ်ပေးခဲ့ပြီးဖြစ်ကြောင်းသတင်းထုတ်ပြန်ထားပါတယ်။ကျောင်းသားတွေကတော့ဒီမိုကရေစီပညာရေးလှုပ်ရှားမှုတွေကိုဆက်မလုပ်နိုင်ဖို့အတွက်အစိုးရဘက်ကအကန့်အသတ်တွေဆက်လုပ်လာတယ်ဆိုပြီးဝေဖန်ပြောဆိုနေကြပါတယ်ရှင
်။မအေးမှပြောပြခဲ့တာပါရှင်။ VOA ကနေထုတ်လင်းပေးတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးစာတွေကိုစာရက်ကနေတဆင့်ပေးပို့လို့ရတယ်ဆိုရင် VOA American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တက်တာအမှတ်855ကိုစာရေးသားဆက်သွယ်နိုင်ပါတယ်။ email နဲ့ပေးပို့လို့ရတယ်ဆိုရင်တော့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ VOA ကိုသောတာရှင်နေနေနဲ့တယ်လီဖုန်းနဲ့ဆက်သွယ်လို့ရင်ဖုန်းနံပါတ်က2392382555ဖြစ်ပြီး fax နံပါတ်ကတော့2392382555ဖြစ်ပါတယ်ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ2432နဲ့40တို့မှာနားဆင်နိုင်ပြီးဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတူ၁၆၁၉နဲ့၂၅မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ၁၀နာရီထိအစီအစဉ်ကိုတော့လိုင်းတူ၂၄၂၅နဲ့၃၂တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9:00အစီအစဉ်ပြပြချင်းည10:00မှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းစီစဉ်ရဲ့2015ခုနှစ်ဧပြီလ2ရက်ကြာသပတေးနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေမယ့်ည10နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလက်မီတာ190 kHz 1595တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ဒီစီစဉ်တွေထဲမှာတော့အရင်ဆုံးကျမ်းမာရေးခန္ဓာကိုနားဆင်ရမှာဖြစ်ပြီးတိုင်းရင်သတင်းလွှာမှာတော့တက်တန်းကြာနေတဲ့တင်မောအိုပေါ်မှာအစမတန်ဝင်ပိုတင်ခဲ့လို့အောင်တကွန်တင်မောနှိမ့်ညွတ်ခဲ့ရတဲ့ဆိုတော့စစ်ဆေးရေးကော်မတီရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်
။ဒါမဲ့လူတွေဆုံးမပိုင်းတွေနဲ့တက်တဲ့သူကနောက်ဆက်တွဲပြောထားတာကတော့တက်ပြီးတင်ကြမယ်ကမမြင်သေးဘူးပေါ်ဟာချက်ရှိနိုင်တယ်ဆိုပြီးတော့တုံ့ပြန်ပြီးတော့
ရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်ရဲ့ပြောပြချက်နဲ့အတူတခြားတိုင်းရင်သားဒေသကသတင်းစုံလင်ကိုလည်းဒီတိုင်းရင်သတင်းလွှာကန္တာမှာနားဆင်ကြရမှာပါအဲ့ဒီနောက်မြမရေးသုံးသက်ချက်ကိုလည်းနားဆင်ကြရဖို့ရှိပါသေးတယ်ရှင်အခုရင်ဆုံးတော့ကျမရေးကန္တာကိုထုတ်လွှင့်ပေးသွားပါမယ်ဒီတစ်ပတ်ကျမရေးကန္တာမှာတော့ကလေးသူငယ်ဖွံ့ဖြိုးမှုအဆင့်အပိုင်း3ကိုနားဆင်ကြရမှာပါကလေးဖွံ့ဖြိုးမှုအဆင့်တွေကိုအသက်လိုက်တိုင်းတာဖို့ရေပုံရသတ်မှတ်ချက်တွေရှိပေမယ့်အတိအကျမဖြစ်ဘဲထူးခြားတာတွေလည်းပုံမှန်အတိုင်းရှိတတ်တဲ့အကြောင်းကလေးအထုကူတွေကပြောပါတယ်ဒီကလေးဖွံ့ဖြိုးမှုအဆင့်သို့မဟုတ်ဖွံ့ဖြိုးတိုးတက်မှုဆိုင်ရာမိုင်းတိုင်တွေကိုနှစ်နှစ်အရွယ်ရဲ့နောက်ပိုင်းအတွက်3နှစ်နဲ့5နှစ်တွေမှာသတ်မှတ်ထားတာပါဘလို့အချက်တွေနဲ့တိုင်းတာနိုင်ပါသလဲဆိုတာကိုတော့ဒီစေတက္ကသိုလ်တက်ကလေးကျမ်းမာပညာဌာနအငိမ့်စားဌာနမှပမောက္ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်
ပမကဒေါက်တာဆောင်းခင်ဗျာကျွန်တော်တို့ပြီးခဲ့တဲ့အပတ်တုန်းကဒီကလေးငယ်တွေရဲ့ဖွံ့ဖြိုးတိုးတက်မှုနဲ့ပတ်သက်ပြီးတော့ဒီနှစ်နှစ်အတိုင်းအတာဒီကျွန်တော်တို့ပြောခဲ့ကြပြီပေါ့ဆရာနော်အဲ့ဒီခါကျတော့ဒီတစ်ခေါက်မှဒီနှစ်နှစ်နောက်ပိုင်းကိုဆက်ပြောရအောင်ဆရာကြီးအဲ့ဒီတော့ဒီနှစ်နှစ်နောက်ပိုင်းပေါ့ဆရာနော်တို့ရဲ့ဖွံ့ဖြိုးတိုးတက်မှုအနေအထားလေးကိုဆက်ပြီးရှင်းပြပေးပါလား
နှစ်နှစ်နောက်ပိုင်းကျတော့ကျွန်တော်တို့3နှစ်ပေါ့နော်3နှစ်နဲ့9နှစ်အဲ့လိုဆက်မှတ်ကြည့်လိုက်တော့ဆရာ3နှစ်ဆိုလို့ရှိရင်မလုပ်မလဲခုနလိုလူကြီးလိုဟိုလေကားတက်ပြီဆိုရင်ဒီတော့တစ်ချက်ချင်းတက်တာပြီးတစ်ချက်ကိုတလန်းပေါ့ဟောလူကြီးတွေတက်တယ်လို့တက်တာပြီးဒီ3မိနစ်ခန့်စပိန်လေးတွေပါလေးရှိတယ်ဆိုရင်ဒီ3မိနစ်စပိန်လေးရှိတတ်တယ်ပြေးလဲပြေးတယ်လားတော့နော်ဒါကဘာလဲဆိုတော့အမီအာယုံနဲ့ပတ်သက်လို့ပေါ့နော်လက်လှုပ်ရှားမှုနဲ့ကြည့်လို့ဆိုတော့သူကဝိုင်းတရံလှုပ်ရှားမှုသူလိုက်လှုပ်တတ်တယ်ဘွာလုံးရေးတယ်ပေါ့ပမာလို့ဆိုတော့တကယ်လုံးမရောရေးတတ်တာမဟုတ်ဘူးဘွာလုံးသုံးတာလက်ကိုလှုပ်ရှားမှုကိုများသောအားဖြင့်၃နှစ်မှလုပ်တတ်တယ်ပေါ့နော်။ဒါပြကြလို့ရှိရင်အယောင်လေးနည်းနည်းရွေးတတ်လာတယ်ပေါ့နော်။အယောင်မျိုးပေါ့အဲ့လိုဒီမှာဝါလေးကဘယ်မှာလဲ၊ပြားလေးကဘယ်မှာလဲ။အယောင်မျိုးလောက်တော့သူသိလာ။ဒါပြကြလို့ရှိရင်သူ့ရဲ့အချားအယောင်နဲ့စကားပြောတာနဲ့ကြည့်တော့သူ့ရဲ့နာမည်အပြည့်စုံသူသိလာတယ်ပေါ့နော်။ဆာရောမီမီလေးတို့အဲသူ့နာမည်စလုံးမသိရင်ဒီမှာကိုယ်နာမည်အပြည့်စုံသိလာတယ်။ဒါပြသူကယောက်ျားလေးလားမိန်းကလေးလားမင်းလိုရလာတဲ့မဘရကျလို့ရှိရင်အသက်ပေါ့နော်ဒီဘလောက်ရှိလဲတုံးနေပေါ့နော်ဒါပြောတတ်တယ်ဘယ်နဲ့တင်လာလဲပါပေါ့နော်ပြီးရင်တာမန်စကားပြောသလိုသူတော်တော်ပတ်သက်လို့ပြောတတ်ပြီဘာဘရဒီဆိုချယ်လူမျိုးရင်းနဲ့ပတ်သက်လို့ရှင်တော့အနေလဲဆိုသေးပေါ့မချတော့ဘာလို့သူပြပါသူသွားပေါက်တယ်ပြောတတ်တယ်ပေါ့နော်ညာဘက်ပါတော့ပေါ့မယ်ဆိုပေါ့နေပါသေးတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီ၃နှစ်မှဖြစ်တဲ့ဒီဖွံ့ဖြိုးတိုးတက်မှုပြီးတဲ့ခါကျတော့နောက်တစ်ဆင့်တက်မှတ်ထားတဲ့၅နှစ်အတွက်ဆိုလို့ရှိရင်ဆရာကြီ
းအဲကြလို့ရှင်တော့သူကဘောလုံးတွေပဲပုတ်တက်ပြီးဘောလုံးပြပြီးကန့်တက်တယ်ပေါ့နော်ပြီးတော့ကြတော့အမြင်အယုံနဲ့ဒီလက်ရဲ့လှုပ်ရှားမှုရှင်တော့ဖိကံပုံတွေပဲသူ့ဆွတ်တက်လာအဲတော့သူကကြားအယုံနဲ့ပြောဆိုလို့ရှင်တော့ဘာကောင်းကောင်းကိုဒါကလည်းသေချာပြောတတ်နေပေါ့နော်စကားကောင်းကောင်းပြောတတ်နေပြီးလည်းလည်းပတ်ပတ်ပြောတတ်နေပြီးပြီးတော့ကြတော့အယောင်ဆိုလို့ရှိရင်လေးမျိုးလောက်ဖြစ်ကြည့်လာပေါ့နော်အဲ့နောက်ကစားလူကြီးနဲ့ပတ်သက်လို့ရှင်တော့သူ့တငယ်ချင်းတွေနဲ့ပေါင်းတက်လာကုန်လို့စုပယ်ပြီးကစားတတ်တယ်သူ့တငယ်ချင်းသူရေးတတ်တယ်နော်အဝတ်စားဝတ်တဲ့နေရာမှာမိဘကကူညီပေးရင်သူကတော်တော်ဝတ်တတ်နေပြီပေါ့နော်ဟိုသူကိုယ်တိုင်တော့မဝတ်တတ်ဘူးသူကဒီတဲ့လက်တဲ့သူ့လောက်ပေးလို့ရှင်ဝတ်တတ်တယ်ပေါ့နော်ဒါမိဘညွှန်ကြားရင်တော့တတ်တယ်အ တရရေကြီးရအဖြစ်ဒီတစ်နှစ်က9နှစ်ရှားကလေးတွေပုံမျိုးမှုမှတ်တိုင်များပေါ့
ဟုတ်ကဲ့ဆရာဒီကလေးဖွံ့ဖြိုးတိုးတက်မှုနဲ့ပတ်သက်ပြီးတော့ထူးခြားတဲ့သတိထားမယ့်အနေအထားတွေရောရှိလားဆရာ
ကျွန်တော်ကပြောသလိုပဲပေါ့ဒီ6လမှာတာဖြစ်ရမယ်ဆိုလို့6လနဲ့10ရက်မှာမဖြစ်တာနဲ့ဆိုရင်းတွေမရှိဘူးတချို့ကလေးတွေကဒီတက်ဆုံးမယ်တချို့ကလေးကဒီတက်နောက်ကျတော့ကျွန်တော်တို့ဒီလာလာပြလို့ရှင်နေဒီဖြစ်လက်လေးတွေ့ရပါဘူးဥမာတချို့ကလေးကစကားမပြောဘူးဘာလို့မပြောလဲသူကပြောပြမလို့ပေါ့နော်သူအိမ်မှာသူလှုပ်ရှားရှိတာတွေအကုန်လုံးသူလက်ညှိုးညွန်တာနဲ့လိုက်လှုပ်ပြီးမှသူကရှိတယ်။ရေတောက်ရှင်နဲ့ပြလက်ညှိုးလေးတော့ဟိုအရေးကြီးကြည့်ပြီးတော့ကိုလိုက်လှုပ်ပြီးနေတာရှိတယ်။ခိုင်ကြကလေးကညံကောင်းရင်ပင်စကားမပြောဘူး။အဲဆိုသူကပြောပြမလို့ပေါ့လက်ညှိုးညွန်ရာရေးဖြစ်နေပေါ့။အဲတော့တချို့ကြလဲဘယ်လိုဖြစ်လဲဆိုတော့ဥမာလမ်းမချဘူးပေါ့။ဖြီးလိုက်တယ်တစ်နှစ်ကျော်သွားပြီလမ်းလည်းမချဘူးတားလည်းမတားဘူး။ဒါပေမဲ့ဘာဖြစ်လဲဆိုတော့ကလေးကအယမ်းတန်တယ်။မင်းတို့ကပြင်ဆွေသွားအယမ်းတန်တယ်သူကလမ်းမချဘူး။ဆောက်ဖို့မကြိုးစားဘူးဆိုတော့ရှောက်ရချော်လဲမှကြောက်တယ်အတိတ်မဆန်းဘူးပေါ့ဒီမှာသူသူသွားလို့ရတဲ့နည်းနဲ့သူသွားနေတယ်အဲတချို့ကလေးကြလဲမှလေးဘက်တော့ရမ်းမြန်တယ်လေးဘက်တော့ဒုံဒုံနဲ့ဆိုအင်းရှိအိမ်အောင်ခဏလေးရောက်သွားအဲကြလို့သူကဒီကလေးလမ်းလျှောက်ဖို့မကြိုးစားဘူးပေါ့နော်အဲ့လိုမျိုးလေးလည်းရှိတတ်ပါတယ်ပေါ့အဲ့ဒီချက်ကလေးတွေလည်းသူဒီချာဖို့လိုပါတယ်ကျွန်တော်ဒီရက်ချိန်မှဒါပြရမယ်ဆိုရင်လည်းအဲ့ဒါလေးမဖြစ်တာနဲ့စိတ်ပူဖို့မလိုဘူးပေါ့
ဟုတ်ကဲ့ဆရာနောက်ထပ်ရောအထူးသဖြင့်တော့ဒီမြန်မာကလေးတွေအတွက်ပေါ့ဆရာနော်ထူးခြားတဲ့အနေအထားတွေရှိသေးလား
အဲ့ဒီအကုန်လုံးကလည်းဒီပတ်ဝန်းကျင်ရဲ့ရင်းကျင်းမှုနဲ့လည်းဆိုင်တယ်ပေါ့ဥပမာဖြင့်ကျွန်တော်တို့ကလေးတွေကမှကျွန်တော်တို့ဒီသူတွေသမားတွေလောက်ဖူးတဲ့ဒီပုံမျိုးမှုသူတွေကလည်းကျွန်တော်ဗမာကလေးတွေကြတော့ဘာဖြစ်လဲဆိုရင်နေနေမှာမိသားစုအတိုင်းဝိုင်းကများတယ်သင်မဲ့လူရှိတယ်ပိုပြီးစကားပြောမဲ့လူရှိတယ်ပြောဆိုဆက်ဆံနေများတယ်အဲ့ဒီစာအုပ်ထဲမှာကျွန်တော်တို့ကလေးကြမ်းမရေးစာအုပ်တွေမှာပါတယ်ဒီ milestone တွေပေါ့ပုံမျိုးတိုးတက်မှုတွေမှာအမှားအပြင်ဆိုလို့ချင်းလူမှုရေးပတ်ဆိုင်တာပေါ့အများကြီးဒီသားတို့ပြုံးကြတာတို့ခွက်ကတောက်တာတို့လူစိမ့်တည်တာတို့ဆိုရင်ကျွန်တော်တို့ clear ဆောတယ်အဲဆိုသူကဗမာမိသားစုတွေမှာအများတော့ဖြင့် extended family လို့ခေါ်တော့ဗောနော်ဆိုတော့ကိုယ့်ရဲ့ဖားရဲ့ဖေးရဲ့မိရဲ့ကလေးတွေနောက်ကျန်တဲ့မိသားစုတွေစုနေကြတော့အဲလိုနေတဲ့ခါကျတော့ဝိုင်းပြီးတင်မဲ့လူကများတယ်ရှေ့ရနေတော့အတူတူတရားတွေများတယ်ဒါပေမဲ့ကျွန်တော် clear ရပါဖြစ်လို့ဆိုဒီခန္ဓာကိုယ်ကြံ့ခိုင်မှုကြတော့နောက်တိုင်းကလေးနဲ့ဆိုင်အားနေတာပေါ့အဲကြတော့ကျွန်တော်တို့ကဒီသွာလာလှူရှားမှုဆိုင်ရာတွေပေါ်မှာထိုင်တာတို့ထတာတို့လမ်းလျှောက်တာတို့မှောက်တာလမ်းတာတို့ပြေးတာတို့ကြာရင်တော့ကျွန်တော်တို့တွေကနည်းနည်းနောက်ကျတတ်တယ်ဟိုဆိုတာကကျွန်တော်တို့ကိုယ်တိုင်နဲ့ဒီကိုယ်နိုင်ငံကိုယ်ကလေးတွေနဲ့ကြိုက်တဲ့ milestone စီကိုချမှတ်ဖို့လိုတာပေါ့နော်နည်းနည်းလေးနည်းနည်းလေးဒီဟိုကလေးကျမစာအုပ်တွေထဲမှာပါလာနေနည်းကွာချမ်းနိုင်တယ်ပေါ့အဲ့ချက်ကလေးရှိ
ပါ။အဲ
ဒါကဘာလဲဆိုလို့ရှိရင်ဆွေနိုင်ငံတွေမှာတော့ဒီကလေးတွေရဲ့ပုံမျိုးမှုပုံမှန်ပေါ့ပုံမှန်မှာဝိကာသမှာတစ်ချိန်3လတစ်ချိန်6လတစ်ချိန်9လတစ်ချိန်ရှိပြီးတော့မှတ်တမ်းတင်တာတွေရှိခဲ့ပူပါတယ်။ဒီချို့လုံနေတဲ့နိုင်ငံတွေလည်းရှိပါတယ်။ဒီနိုင်ငံတွေမှာလည်းပုံမှန်မရှိပေါ့။ကျွန်တော်ဒီမှာတော့ဒီလိုတော့ပုံမှန်တော့မရှိသေးပါဘူး။ကျွန်တော်ရဲ့ဆရာဝန်ဆရာမတွေကိုယ်စီလာပြတဲ့ချိန်မှာစမ်းသပ်လိုက်တဲ့အမှုရှိတယ်ပေါ့။ဒီပြင်ပပုဂ္ဂလိကတချို့ဆေးရုံကြီးတွေမှာအဲ့လို service လုပ်ပေးတာရှိတယ်။ဒါပေမဲ့ပုံမှန်လုပ်ပေးနေတာတော့လည်းကျွန်တော်မလုပ်နိုင်သေးပါ
ဘူး။ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုမျိုးဒီ clean ငယ်တွေဖွံ့ဖြိုးတိုးတက်မှုနဲ့ပတ်သက်ပြီးတော့အသက်ရွယ်လိုက်ပါဆရာနော်။ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကော
အခုပြောတာကတော့ဒီအခြေခံပါပဲကျွန်တော်တို့အသုံးများတဲ့ milestone တွေပေါ့နော
်။
တကယ်တော့ဒီကလေးရဲ့ဖွံ့ဖြိုးတိုးတက်မှုတိုင်းနဲ့၄စနစ်တည်တဲ့မှာကဒီတဲ့ပိုတဲ့ချက်လက်တွေလည်းအများကြီးပါသေးတယ်အမှန်တရားကြတော့လည်းဟိုသိရှုပ်ထွေးသွားမှဆိုလို့ကျွန်တော်လည်းအများကြီးအဖြစ်ဒီလိုပဲထားရ
ပါဟုတ်ကဲ့ဆရာကျေးဇူးအများကြီးတင်ပါတယ်ဆရာ
ကျမရေကဏ္ဍကိုအခုလိုကြာသပတေးနေ့ညပိုင်းမှာအသစ်ထုတ်လွှင့်ပေးပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တောက်ကြမနေ့ပိုင်းမှာတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါရစေ။အခုဆက်ပြီးတော့မြမအရေးတုံသက်ချက်ကိုထုတ်လွှင့်ပေးပါဦးမယ်။ဒီသတင်းပတ်မှာတော့တရုတ်နဲ့ပတ်သက်တဲ့မြမသဘောထားကိုဆန်းစစ်ထားတဲ့တရုတ်မြမပညာရှင်တို့ရဲ့စာတမ်းနှစ်စောင်ကိုဦးအောင်ခင်နဲ့ကိုကျော်ကျော်သိန်းတို့ကတုံသက်တင်ပြထားပါရစေ။
ဒီပတ်တော့တရုတ်နဲ့ပတ်သက်တဲ့မြမသဘောထားအမျိုးမျိုးကိုလေ့လာသုံးသပ်ထားတဲ့စာတမ်းနှစ်စောင်ကိုအချင်းချင်းတင်ပြပါမယ်။မြန်မာ့ကိမြန်မာစာပေမှာဖော်ပြတဲ့တရုတ်နဲ့ပတ်သက်တဲ့သဘောထားကို Berkeley California တက္ကသိုလ်မှာပါဂူဘွဲ့ချမ်ပီယံစုနေသူကိုမင်းစင်ကရေးထားပါတယ်။သူစာတမ်းကိုဂျာမနီအာရှလေ့လာရေးစာဆောင်မှာ2012ကဖော်ပြပါတယ်။ဘေဂျင်းအခြေစိုက်အရှေ့တောင်အာရှလေ့လာရေးဌာနကသူ့တည်တည်ဆုံးချင်ရံကလည်း မြန်မာပြည်ကတရုတ်သဘောထားကိုလေ့လာပြီးလွန်ခဲ့တဲ့ဒီဇင်ဘာလကစာတမ်းထုတ်ဝေထားပါတယ်တရုတ်နဲ့ပတ်သက်တဲ့မြန်မာပြည်ကသဘောထားအမြင်တွေကိုလေ့လာသုံးသပ်ပြီးတင်ပြထားတဲ့စာတမ်းတွေဖြစ်ပါတယ်1988မှာစစ်အစိုးရတက်လာပြီးတရုတ်အားကိုးခြင်းကစပြီး2017အထိဖြစ်တဲ့တရုတ်နဲ့ပတ်သက်တဲ့သဘောထားကိုကိုမင်းစင်ကရေးထားပါတယ်ဘကပရဲ့ဒံကိုခံခဲ့ရတဲ့မဆာလာစစ်ဘူးအချို့ရဲ့ကိုရင်းမတန်းအချို့ကိုလည်းကိုးကားထားပါသေး။ယူနန်နဲ့အင်ဒီဂျင်းဖြစ်တဲ့အထက်မြန်မာပြည်မှာတရုတ်တီကြီးစိုးလာလို့မြမရင်ကြီးမှုကွဲပြောက်မှာကိုစိုးရိမ်နဲ့လူထုဒေါ်အမာရဲ့အမေ့ရှေးစကားကိုလည်းကောက်နှုတ်ပေါ်ပြထားပါသေး
။ဆေဆိုးရကောင်းမှုကြောင့်တရုတ်တွေများပြားလာတဲ့အတွက်မြမလူအဖွဲ့အစည်းပြောင်းလဲလာပုံကိုအခြားစာရေးဆရာတွေကလည်းဖော်ပြပါတယ်။ဝင်းစီသူ၊နေဝင်းမြင့်၊စူးငှက်ညီပုလေးတို့ရဲ့အရေးတော်ကိုကိုးကားထားပါတယ်။ဦးသိန်းစိန်အစိုးရခေရောက်တော့တရုတ်ကြီးစိုးမှုကိုအလေးပေးဖော်ပြရမှာအလဲမင်းမီဒီယာအုပ်စုကထင်ရှားပါတယ်။မြစ်စုံဆယ်စန့်ကျင်ရေးမှာစာနယ်ဇင်းလောကတစ်ခုလုံးလူလူပါဝင်လာတာတွေ့ရပါတယ်။တရုတ်ပြည်ဟာအားကျစရာမဟုတ်ဘူးလို့မြန်မာတွေကယူဆပုံရပါတယ်။မြန်မာပြည်သူတွေစင်ရဲရဲနဲ့လေလေစစ်အစိုးရနဲ့ပေါင်းပြီးစီးပွားရှာတဲ့တရုတ်ကိုအမြင်ကပ်လေလေဖြစ်လာပါတယ်။တရုတ်ဟာအကြက်တဲဖြစ်လာရင်နေဆက်တိုင်းရင်းသားပြည်ပခါကိုမိမွေပြီးဖိအားပေးနိုင်တယ်လို့ကိုမင်းစင်ကသုံးသပ်ပါတယ
်။ဦးသိန်းစင်အစိုးရတက်လာခြင်းကစပြီးတရုတ်နဲ့ပတ်သက်တဲ့အမြင်အမျိုးမျိုးမြမလူပေါင်းမှာပေါ်ထွက်လာတာတွေ့ရပါတယ်။ဒီအထက်မှာအရသာအသင်းအဖွဲ့တွေဟာတရုတ်ကိုအကောင်းမမြင်နိုင်ကြတဲ့အတွက်တရုတ်မြန်မာဆက်ဆံရေးပါထိခိုက်လာတယ်လို့ဆုံးချင်ရန်ကဆိုပါတယ်။လက်ရှိအစိုးရလက်ထက်ရောက်မှာတရုတ်နဲ့ပတ်သက်တဲ့ပြည်သူသဘောထားပြောင်းလဲလာတာဖြစ်ပါတယ်တဲ့။မြန်မာအစိုးရကတော့တရုတ်ကိုကောင်းတဲ့ဘက်ကမြင်ပါတယ်ငွေကြေးအတက်ပညာနဲ့အခြားကိစ္စတွေမှာတရုတ်အားကိုးနေရတာကိုမြန်မာအစိုးရထိတ်တန့်အရာတန်းတွေကသဘောပေါက်ပါတယ်ဒါပေမဲ့စစ်အစိုးရဟာတရုတ်ကိုမိခိုအားထားလွန်းတဲ့အတွက်မြန်မာပြည်မှာတရုတ်ဩဇာကြီးမားလာမှာဆိုရင်လည်းအရာရှိတွေကတော့တရုတ်ကိုကြီးမိခိုနေတဲ့အဖြစ်ကိုရက်ဆိုင်လိုပုံရပါတယ်တဲ့
နိုင်ငံရေးပါတီ80လောက်ရှိတဲ့အထက်မှာတရုတ်ကိုအကောင်းမြင်တာမျိုးရှိပေမဲ့အများစုဟာတရုတ်ပြည်အကြောင်းကောင်းကောင်းမသိကြတဲ့အတွက်နားလည်မှုလွယ်မှာပြီးတရုတ်ဆန့်ကျင်ရေးလုပ်တာတွေရှိတယ်လို့ဆုံးချင်ရန်ကဆိုပါတယ်ဒီမိုကရေစီသဘောကိုနားမလည်တော့စစ်အစိုးရဆန့်ကျင်ရေးနဲ့တရုတ်ဆန့်ကျင်ရေးကိုဒီမိုကရေစီလို့ထင်နေတာတွေလည်းရှိပါတယ်ဒါကြောင့်စစ်အစိုးရနဲ့တရုတ်အစိုးရသဘောတူခဲ့တဲ့စီမံကိန်းကိုပြန်လည်ဆန်းစစ်ဖို့တောင်းဆိုတဲ့နိုင်ငံရေးပါတီတွေရှိပါတယ်တရုတ်ဆန့်ကျင်ရေးလုပ်ပြီးရွေးကောက်ပွဲစည်းရုံးရေးဆင်းတယ်လို့ဖြစ်နေပါတယ်NLD ပါတီဝင်တွေမြစ်ဆုံဆန့်ကျင်ရေးနဲ့လက်ပတော်တောင်ဆန္ဒပြပွဲမှာပါဝင်ကြပေမဲ့ဒေါ်အောင်ဆန်းစုကြည်ကတော့တရုတ်ကိုကောင်းတဲ့ဘက်ကမြင်တယ်လို့ဆုံးချင်ရန်ကဆိုပါတယ
်ရခိုင်တိုင်းရင်းသားများတူတည်ရေးပါတီရှေ့ဆောင်တဲ့နိုင်ငံရေးပါတီလေးတွေမှာအမျိုးသားစိတ်ဓာတ်ပြင်းထန်ကြတာမို့စစ်တပ်နဲ့တရုတ်ဆန့်ကျင်ရေးလှုပ်ပြီးစည်းဝေးရေးဆင်းနေကြတယ်လို့ဆုံးချင်ရန်ကဆိုပါတယ်မြန်မာတရုတ်ရေနံဓာတ်ငွေပိုက်လိုင်းကိုပြန်လည်ဆန်းစစ်တဲ့ဥပဒေပြဋ္ဌာန်းဖို့ကြိုးပမ်းတဲ့အပြုအမူဟာတရုတ်ဆန့်ကျင်ရေးလှုပ်ဆော်တယ်လို့ဖြစ်နေပါတယ်တဲ့လူပုံများတဲ့စေအစိုးရကိုအကူအညီပေးတဲ့တရုတ်ကပါရန်ရှားလာတာဖြစ်ပါတယ်အရသာအဖွဲ့တွေရဲ့တရုတ်ဆန့်ကျင်ရေးကြောင့်လက်ရှိအစိုးရဟာတရုတ်နဲ့ပတ်သက်ရင်ဆုံးဖြတ်ဖို့ခက်ခဲလာတာတွေရှိပါတယ်တရုတ်ကအရသာအဖွဲ့တွေကအထင်မှားအမြင်မှားဖြစ်အောင်လုပ်တဲ့နေရာမှာရှစ်လေးလုံးမျိုးဆက်အဖွဲ့ဟာရှေ့ဆုံးကဖြစ်တယ်လို့ဆုံးချင်ရကဆိုပါတယ်လက်ထိုးပြီးတင်တယ်လို့လုပ်တဲ့တရုတ်ကိုယ်ပတိအချို့ရှိတာနဲ့တရုတ်မကောင်းဘူးလို့ပြောတာသဘောဝမကျဘူးလို့ဆိုပါတယ်တရုတ်ကိုမှန်ကန်စွာရှုမြင်တတ်ဖို့လိုပါတယ်တဲ့မြမလူအဖွဲ့အစည်းမှာတရုတ်ကိုမကောင်းမြင်နေဦးမှာဖြစ်ပေမဲ့အပြုသဘောနဲ့ဘက်ဆောင်ဆောင်ရွက်နိုင်ရင်အမြင်ပြောင်းလဲလာပြီးတရုတ်မြန်မာဆက်ဆံရေးကိုဓမ္မဒိဋ္ဌံကြကြဆင်ခြင်နိုင်လိမ့်မယ်လို့တရုတ်ပညာရှင်ဆုံးချင်ရန်ကသုံးသပ်ထားပါတယ်ခင်ဗျာ
ဥက္ကင်ရဲ့မြန်မာရေးသုံးသပ်ချက်ကိုအခုလိုကြားတာပရိနေညပိုင်းမှာတစ်ချိန်နားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တနင်္ဂနွေမနေ့ပိုင်းမှာနားဆင်နိုင်ကြပါတယ်ရှင်ဒီကနေ့ညပိုင်းရဲ့နောက်ဆုံးကြက်နေသေးတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုမထုတ်လွှင့်ခင်စနေနေ့ညတိုက်ရိုက်လေးလိုက်မှာဆွေးနွေးကြမယ်အကြောင်းအရာကိုပြောပြရင်ဖိတ်ခေါ်ပါရစေရှင်
တော်ရှိမှာပြတနင်္ဂနွေလုံးဆိုင်ရာပြစ်ခတ်ရစေးရေးအတွက်သဘောတူညီချက်မူကြမ်းတရက်ကိုအစိုးရနဲ့တိုင်းရင်းသားကုလသမဂ္ဂတွေကြားမှာလက်မှတ်ထိုးခဲ့ပါပြီတနင်္ဂနွေလုံးကတိုင်းရင်းသားခေါင်းဆောင်တွေနိုင်ငံခေါင်းဆောင်တွေကြားမှာနိုင်ငံရေးဆွေးနွေးပွဲတရက်ဖြစ်လာဖို့အတွက်လမ်းပွင့်သွားခဲ့ပြီလို့အာဏာပိုင်ဘက်ကသုံးထုတ်ပါတယ်အခုဒီရထားတဲ့သဘောတူညီချက်မူကြမ်းဟာဆိုရင် ငင်းရဲအတွက်နောက်ထပ်အဆင့်တွေထွက်ပေါ်လာဖို့အခြေခံကောင်းဖြစ်ပါရဲ့လားခိုင်ခန့်မှုရောရှိပါရဲ့လားဒီလာမဲ့စနေညပိုင်းဒဲလီလိုက်အစီအစဉ်မှာဆွေးနွေးသွားဖို့ရှိပါတယ်ပါဝင်ဆွေးနွေးမင်းများလူတဲ့တော်ရရှင်တွေအနေနဲ့မိမိတို့ရဲ့တယ်လီဖုန်းနံပါတ်တွေကိုကြိုတင်ပြဖို့ထားလို့ရပါတယ်ဒါမှမဟုတ်မိမိတို့ဆွေးနွေးလူတာမင်းများလူတာတွေကို VOA ကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုတင်ပြဖို့ထားလို့လည်းရပါတယ် VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323825554ဖြစ်ပြီးတော့အီးမေးလ်လိပ်စာက bamis@voanews.com ဖြစ်ပါတယ်ခင်ဗျာပါဝင်ဆွေးနွေးမိမြန်ကြမယ်တော်ရရှိနေကိုကြိုဆိုပါတယ
် VOA American တန်ရဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ချိန်ပုံမှန်ထုတ်လွှင့်ပေးနေပါတယ်ရှင်ဓာတ်ရိုက်လေးလိုင်းဆွေးနွေးကအစီအစဉ်တွေမှာပါဝင်ဆွေးနွေးလို့ရင်ဖုန်းနံပါတ် 2323825554 ကိုဖြစ်စေအီးမေးလ်လိပ်စာ bamis@voanews.com ကိုဖြစ်စေဆက်သွယ်ကြပါလို့ထပ်မံနှိုးဆော်ပါရစေအခုနောက်ဆုံးကြံနေသေးတဲ့တိုင်းရင်သတင်းလွှာကန်တာကိုလည်းနားဆင်ကြရအောင်ပါထိုင်းမြန်မာနယ်စပ်ဒေသကနေတိုင်းရင်သားသတင်းတောက်တွေကစူးစီးတင်ဆက်ပေးနေတာဖြစ်ပါရဲ့ရှင
်အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမိပါ BNY ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့အစိုးရငင်းချင်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီ UPWC နဲ့တိုင်းသားလက်နက်ကိုင်အဖွဲ့ NCCT တို့တနိုင်ငံလုံးပြစ်ခတ်ရေးဆေးရေးစာချုပ်မှုချက် NCA ကိုလက်မှတ်ရေးထိုးနိုင်ခဲ့ပြီဖြစ်ပါတယ်ရခိုင်တပ်မတော်နဲ့အစိုးရစစ်တပ်တို့တိုက်ပွဲဖြစ်ပွားခဲ့တဲ့ဆိုရံနဲ့ရခိုင်ပြည်နယ်မှာအောင်တကွန်အမှတ်3တင်မောနှိမ့်မြုပ်သွားခဲ့တဲ့ဖြစ်စဉ်အတွက်စုံစမ်းစစ်ဆေးရေးကော်မရှင်ရဲ့တွေ့ရှိချက်နဲ့ကယ်ဆယ်ရေးအခြေအနေတွေအကြောင်းကိုကြားသားရမှာပါရှင
်။ကျမကနူပန်ပါ။သတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါ။အစိုးရငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ NCCT တို့ဟာတနင်္ဂနွေလုံးအပြစ်ခတ်ရစေးစာချုပ်မူကျမ်း NCA ကိုလက်မှတ်ရေးထိုးနိုင်ခဲ့ပြီးဖြစ်ပါတယ်။ပြီးခဲ့တဲ့မတ်လကုန်ကရန်ကုန်မြို့မြမငြိမ်းချမ်းရေးစင်တာမှာနိုင်ငံတော်သမ္မတဦးသိန်းစိန်ရှိမှလက်မှတ်ရေးထိုးခဲ့ကြတာပါ။ဒါပေမဲ့တနင်္ဂနွေလုံးအပြစ်ခတ်ရစေးသဘောတူစာချုပ်ကိုလက်မှတ်ရေးထိုးနိုင်ဖို့အတွက်ကလှုပ်ဆောင်စရာတွေအများကြီးကြံသေးတယ်လို့တိုက်ပွဲတွေဆက်ဖြစ်နေရင်တော့တွဲဆောင်ဆွေးနွေးမှုတွေဟာအောင်မြင်မှာမဟုတ်တဲ့အတွက်တနင်္ဂနွေလုံးစစ်မှန်တဲ့ငြိမ်းချမ်းရေးအပြစ်ခတ်ရစေးရဖို့ဆိုတာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အားလုံးနဲ့အစိုးရကပါဝင်လက်မှတ်ထိုးဖို့လိုအပ်တယ်လို့ NCCT ခေါင်းဆောင်နိုင်ဟန်တာကပြောပါတယ် NCA ကမူကြမ်းမှာနိုင်ငံတော်ကချမှတ်ထားတဲ့တည်ဆဲဥပဒေတွေကိုလိုက်နာဖို့ဒုတာဝန်အရေး၃ပါးနဲ့2008ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေအရလှုပ်ဆောင်ဖို့ဆိုတဲ့တပ်မတော်ဘက်ကချမှတ်ထားတဲ့ငြိမ်းချမ်းရေးမူ6ချက်ကတော့ NCA မူကြမ်းထဲမှာမပါသလိုတိုင်းရင်းသားတွေဘက်ကလက်ခံထားတာမျိုးမရှိဘူးလို့နိုင်ဟန်တာကဆက်ပြောပါတယ်လက်မှတ်ရေးထိုးပွဲအခမ်းအနားကိုတက်လာတဲ့နိုင်ငံတော်သမ္မတဦးသိန်းစိန်ကအခုဆွေးနွေးမှုသဘောတူမှုဟာဒုတိယပင်လုံညီလာခံရဲ့အောင်ပွဲတစ်ခုဖြစ်တယ်လို့မင်ကွန်းမှာထက်သွင်းပြောဆိုခဲ့ပါတယ
်။ရခိုင်တပ်မတော်အမတ်၅ပြူဟာလက်အောက်ခံစစ်ကြောင်းနဲ့အစိုးရချင်းမြန်တပ်ရင်း2-8-9တို့ဟာဘင်္ဂလားမြန်မာနယ်စပ်ရခိုင်ပြည်နယ်ကြောက်တော်မြို့မြောက်ပတ်တနီယာမှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်။တနင်္ဂနွေနေ့ကဖြစ်ပွားခဲ့တဲ့တိုက်ပွဲမှာမြန်မာစစ်တပ်ဘက်ကပိုကြီးအဆင့်ရှိသူတဦးနဲ့ရဲဘော်တဦးတို့ကြဆုံခဲ့ပြီးတကြအဆင့်ရှိသူတဦးနဲ့တပ်တားအဆင့်ရှိသူတဦးတို့ကိုလက်ရဖမ်းဆီးထားတယ်လို့လက်နက်မျိုးစုံ၄လက်ကြီမျိုးစုံနဲ့တခြားအဒုံးဆောင်ပစ္စည်းတွေကိုဒိန်းစီရမိတယ်လို့ရခိုင်တပ်မတော်တူစီဦးစီချုပ်ပိုမူကြီးဒေါက်တာညိုထွန်းအောင်ကပြောပါတယ်ရခိုင်တပ်မတော်က2008ခုနှစ်က KIA ထိန်းချုပ်နယ်မြေမှာစတင်ဖွဲ့စည်းခဲ့ပြီး KIA ကိုကန်စတဲ့တိုင်းရင်းတိုင်းလက်နက်ကိုင်တပ်ဖွဲ့တွေနဲ့မြန်မာနိုင်ငံအရှေ့ဘက်မှာစစ်ရေးလှုပ်ရှားမှုတွေပူးတွဲလှုပ်ဆောင်နေတယ်လို့အခုအခါအနောက်ဘက်ဒေသမှာတပ်ဖွဲ့ဝင်တချို့အခြေစိုက်ပြီးတခြားစစ်ရေးလှုပ်ရှားမှုတွေကိုလည်းဒိုးချက်လှုပ်ဆောင်နေတယ်လို့သိရပါတယ်
မွန်ပြည်နယ်ရေးမြို့နယ်တောင်ပိုင်းကပြာဝပင်လယ်ကမ်းခြေစီမံကိန်းကြောင့်ဒေသအတွင်းအိမ်ချမ်းမြေဈေးနှုန်းတွေအဆ50ခန့်မြင့်တက်လာတယ်လို့ဒေသခံတွေကပြောပါတယ်ရခိုင်နှစ်က2,000လောက်တန်ဖိုးရှိတဲ့မြေတကွက်ဟာအခုဆိုရင်300ကျော်အထိတန်ဖိုးမြင့်တက်လာတယ်လို့အိမ်ချမ်းမြေရောင်းဝယ်ရေးကိုယ်စားလှယ်တူကပြောပါတယ်။ကဗျာဝကမ်းခြေအနီးမြေနေရာတွေကိုတော့မွန်ပြည်နယ်နဲ့ရန်ကုန်ကစီးပွားရေးလုပ်ငန်းရှင်တွေကနေလာရောက်ဝယ်ယူခဲ့တယ်လို့လည်းအဆိုပါကိုယ်စားလှယ်ကပြောပါတယ်။က ကပြားဝပင်လယ်ကမ်းခြေအပန်းဖြေစခန်းတည်ဆောက်ဖို့အတွက်ရန်ကုန်အခြေစပ် Aurum Company Limited ကုမ္ပဏီကနေမွန်ပြည်နယ်အစိုးရနဲ့ညှိနှိုင်းသဘောတူညီမှုရရှိထားပြီးဥစွာအမေရိကန်ဒေါ်လာ12သန်းယင်းနီးပြီးတော့စတင်တည်ဆောက်သွားမှာဖြစ်ပါတယ်
ကရင်ပညာရေးဌာန KED ကနေဦးစီးပြီးတော့လက်ရှိအခြေအနေနဲ့ကိုက်ညီမှုရှိတဲ့ကရင်ပညာရေးမူကြမ်းတစ်ခုထွက်ပေါ်လာဖို့အတွက်၃ကြိမ်မြောက်ပညာရေးနီနော့ဖလေပွဲကျင်းပခဲ့ပါတယ်။ဒီပညာရေးနီနော့ဖလေပွဲကိုမတ်လ24ရက်နေ့ကနေ26ရက်နေ့အထိကရင်ပြည်နယ်လိုင်းပွဲမြို့နယ်ကရင်မြို့သားအစည်းအရုံး KNU ထင်းချုပ်နယ်မြေမှာကျင်းပခဲ့တာပါ။နိုင်ငံရေးဆွေးနွေးပွဲပြီးတော့ဖက်ဒရယ်စနစ်နဲ့ဖြစ်လာရင်ကရင်ပညာရေးနဲ့ကိုက်ညီမှုရှိတဲ့မှုတစ်ခုလိုအပ်လာမှာဖြစ်လို့အခုလိုဆွေးနွေးပွဲမှာထက်တွန်းဆွေးနွေးရတာဖြစ်တယ်လို့ KED ကရင်ပညာရေးဌာနမှအတွင်းရေးမှူးစောရဲအမှုကပြောပါတယ်မူကြမ်းတည်ပြုနိုင်ဖို့အတွက်ကရင်ပညာရေးဌာနကရင်တုတ်ခတ်တဲ့ပညာရေးကော်မတီ KRCEE ကရင်မျိုးတမျိုးအဖွဲ့ KWO ကရင်ရေးရကော်မတီ KAC ပညာရေးဆိုင်ရာအငြိမ်းစားကရင်ပညာရှင်တွေကနေဆွေးနွေးခဲ့တာဖြစ်ပါတယ်
ရှမ်းပြည်နယ်ကတန်ဃာတော်တွေနဲ့လူထုစန့်ကျင်ကန့်ကွက်တဲ့ကြားကပြည်အောင်ဟင်းကုမ္ပဏီနဲ့ဟင်းမြစ်တာကုမ္ပဏီတို့ကနေနိုင်ငံတော်အစိုးရနဲ့တောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSAC ကခွင့်ပြုချက်ရထားတဲ့ဆိုပြီးကြောက်မီသွေးတူးဖော်ဖို့စတင်နေပြီးဖြစ်ပါတယ်ရှမ်းပြည်တောင်ပိုင်းမိုင်းကန်မြို့နယ်နမ်တင်ချောင်းရီဦးထွက်ဒေသမှာထွက်တဲ့ကြောက်မီသွေးတူးဖော်မှုကိုလာရောက်ဟန်တားတဲ့သူတွေကိုဒေသခံအာဏာပိုင်တွေကဖမ်းဆီးစစ်ဆေးမယ်ဆိုရင်ရှမ်းပြည်တန်ဃာနိုင်ရကအဖွဲ့အနေနဲ့ကုမ္ပဏီကိုအပြစ်မဆိုဖို့လွန်လင်းမြို့တတ်တော်ကျောင်းဆရာတော်ထံပြည့်အောင်ဟင်းကုမ္ပဏီကမတ်လ18ရက်စွဲနဲ့စာရေးထားပါတယ်ဒေသခံတန်ဃာတွေအနေနဲ့ကတော့လူထုနဲ့အတူရက်တည်ပြီးကြောက်မီသွေးတူးဖော်မှုပြုနေတဲ့ကုမ္ပဏီကိုဆက်လက်ဆန့်ကျင်ကန့်ကွက်သွားမယ်လို့မိုင်းကန်မြို့နယ်ကတန်ဃာတော်အရှင်စန်းခမ်းကမိန့်ကြားခဲ့ပါတယ်
အခုသတင်းလောရီကိုဆက်လက်တင်ဆက်ပေးသွားမှာပါ။ရခိုင်ပြည်နယ်မှာအောင်တခုအမှတ်3တင်မောနှိမ့်ုပ်သွားခဲ့ပြီးလူတွေအများပြားတည်ဆုံခဲ့တဲ့ဖြစ်စဉ်အတွက်စုံစမ်းစစ်ဆေးရေးကော်မရှင်ရဲ့တွေးရှိချက်တွေကိုမတ်လ26ရက်နေ့ကရခိုင်ပြည်နယ်အစိုးရကိုအစီရင်ခံစာတင်သွင်းလိုက်ပြီးဖြစ်ပါတယ်။အစိုးရထုတ်ပြန်ချက်နဲ့စုံစမ်းစစ်ဆေးရေးကော်မရှင်ရဲ့တွေးရှိချက်တွေဟာဘလို့ကွာခြားမှုတွေရှိနေပါသလဲ။လက်ရှိကယ်ဆယ်ရေးအခြေအနေတွေအကြောင်းကိုတော့ကိုမောင်အေးကနေခုလိုစူးစီးတင်ဆက်ထားပါတယ်ရှင်။
ဆိုင်စီရေးကော်မရှင်ရဲ့အစီရင်ခံစာမှာဖော်ပြထားတဲ့အချက်အရတည်ဆုံမှုဥယျာဉ်ကွာဟချရှိနေတယ်လို့ရခိုင်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တူဦးဖြစ်တဲ့ဦးအောင်မြကျော်ကအခုလိုပြောပါတယ်
။ဒီနေ့ဆိုရကဒီလိုရေးစုံစမ်းတွေ့ရှိချက်အစီရင်ခံစာကိုကျွန်တော်တို့လွှတ်တော်ကိုတရှုတဝက်ကိုထုတ်ပြန်ဟောဖတ်ပြတာပေါ့။ဒါမဲ့လူတည်ဆုံမှုဘိုင်းတွေနဲ့ပတ်သက်လို့ကနောက်ဆက်တွဲပြောထားတာကတော့ဆက်ပြီးစဉ်းစားနေတာမမြင်သေးဘူးကွာဟချရှိနိုင်တယ်ဆိုပြီးတော့တုံ့ပြန်ပြီးတော့ရေးတာပေါ့အဲ့လို
အစိုးရဘက်ကသံဖို့နိုင်မြောက်ရတာဟာရာသီဥတုဆိုးရွားပြီးကြောက်ဆောင်တဲ့တိုင်းမိတဲ့တော့နိုင်မြောက်ရတာဖြစ်တယ်လို့အစိုးရဘက်မီဒီယာတွေကဖော်ပြခဲ့ပေမဲ့စုံစမ်းစစ်ဆေးရေးအဖွဲ့ရဲ့အစီရင်ခံစာမှာတော့သံဖို့သက်တမ်းကြံမြန်ပြီးဟောက်နဲ့နေတယ်လို့သဲမဲရှက်ထပ်ပေါ်ပြီးခရီးသည်နဲ့ဝန်တန်းဆောင်မှုဝန်ထမ်းတွေရဲ့စီမံခန့်ခွဲမှုအားနည်းချက်တွေကြောင့်နိုင်မြောက်ရတာဖြစ်တဲ့တော့တာဝန်ရှိတဲ့သူတွေကိုအရေးယူဖို့အစီရင်ခံစာမှာသုံးသပ်အကြံပြုထားတယ်လို့လည်းဦးအောင်မြကျော်ကဆိုပါတယ်။အောက်တခိုင်အမှတ်3သဘောဟာမေလ13ရက်နေ့ညနေကတောက်ကုတ်ကနေစိုက်တွေကိုမောင်းနှံလာတဲ့အချိန်နောက်တော်ကြီးမြိုက်အတွက်မှနိုင်မြောက်သွားတာပါ။နိုင်မြောက်သွားတဲ့သံဖို့ပါကခရီးသည်တွေကိုရှာဖွေကိစီရေးလုခိတ်တာနဲ့ပတ်သက်လို့ကိုရရှာဖွေကိစီရေးလုခိတ်သူတို့ဖြစ်တဲ့ကြောက်ဖြူဒေသခံကိုထွန့်ကျေကအခုလိုပြောပါတယ်
ကျွန်တော်တို့က16ရက်နေ့မနေ့မှရောက်တော့တယ်အဲ့ဒီအချိန်မှာတော့ပေါ့နော်ဒီအသက်ရှင်နေရရှိတဲ့လူက169ဦးခေတော့လူကြတော့အဲ့ဒီအချိန်မှာအလုံး36လောက်ကိုအဲ့ကမ်းနားပေါ်မှာတွေ့တယ်16ရက်နေ့ဆိုကျွန်တော်တို့အချင်းပေါ်ကိုကျွန်တော်တို့ငုတ်ခွင့်ပေးပါဆိုပြီးတော့ပြောတယ်ကျွန်တော်တို့ငုတ်တဲ့အချိန်မှာဒီအော်တိုမေးပေါ်ကအလုံးရောလုံးတွေ့တယ်အဲ့ဒီမှာဆိုလို့ရှိရင်16ရက်နေ့ဆိုတော့လုံးပြန်ပြီးတော့33လောက်ဖြတ်ရတယ်တ
ည်ဆုံသွားတဲ့ခရီးသည်တွေအတွက်ရခိုင်ပြည်နယ်အစိုးရကထောက်ပံ့ချက်တချို့ပေးခဲ့တယ်လို့လည်းဦးအောင်မြကျော်ကပြောပါတယ်သံဖို့နိုင်မြရတဲ့အကြောင်းကိုသိရအောင်အဲ့ဒီသံဖို့ကိုရခိုင်ပြည်သူတွေကအမြဲဆုံးဆေးယူဖို့စိတ်ဝင်စားနေကြပေမဲ့သဆိုင်ရာအာဏာပိုင်တွေဘက်ကတော့အခုချိန်ထိသံဖို့ဆေးယူရင်းနဲ့ပတ်သက်လို့တစုံတရာထောက်ပွားပြောဆိုတာမျိုးမရှိသေးပါဘူး
။ဆက်ပြီးတော့တနိုင်ငံလုံးအတိုင်းအတာနဲ့အပြစ်ခတ်ရစေဖို့ဆွေးနွေးနေချိန်မှာပဲအနာဂတ်အမျိုးသားနိုင်ငံရေးမှာမြန်မာတပ်မတော်ကနေဆက်လက်ပါနေအောင်မယ်လို့နိုင်ငံတော်သမ္မတဦးသိန်းစိန်ကနေသတင်းမီဒီယာတွေကိုပြောကြားခဲ့ပါတယ်။ဒီလိုပြောဆိုချက်ဟာဒီမိုကရေစီလမ်းကြောင်းပေါ်လျှောက်လန်းနိုင်ဖို့ဘလို့အဟန့်အတားတွေဖြစ်နေပါသလဲ။သမရရဲ့ပြောကြားချက်ပေါ်တိုင်းသားခေါင်းဆောင်တွေအနေနဲ့ရောဘလို့ရှုမြင်နေပါသလဲဆိုတာကိုဆိုင်းမွန်းကလည်းအခုလိုစူးစီးတင်ဆက်ထားပါတယ်
။နိုင်ငံတော်ဓမ္မတဦးတင်းစိန်ကအနာကမြို့သားနိုင်ငံရေးမှာတပ်မတော်ကဆက်လက်ပါဝင်နေဦးမယ်လို့မတ်လနောက်ပိုင်းကမီဒီယာတွေကိုပြောကြားလိုက်ပါတယ်။ရှန်တိုင်းတားမြန်ဒီမိုကရေစီအဖွဲ့ချုပ်ပြောခွင့်ရဇိုင်းလိကတော့နိုင်ငံတော်ဓမ္မတဒီလိုပြောလိုက်တာဟာတိုင်းရင်းသားစည်းလုံးညီညွတ်ရေးနဲ့နိုင်ငံတော်လုံခြုံရေးကိုထိခိုက်လာစေနိုင်တယ်လို့ပြောပါတယ်။
ဒီကနေလည်းဘယ်လိုပဲသွားမှုတွေပဲရှိရှိဘယ်လိုပဲရပ်တည်ရဲအဲဆိုပြောပေါ့နော်ဒီကြောင့်ဒီပုံစံဆက်တက်မြင့်မဖြစ်သေးသေးရကတော့ဒီမှာဒိုင်းနာစီဟုတ်ယူရင်းနဲ့နိုင်ငံတော်လုံခြုံရေးကိုအမှခံနိုင်မှာမဟုတ်ဘူ
းရှမ်းပြည်မြောက်ပိုင်းမှာမြန်မာတပ်မတော်ကနေထိုးစစ်ဆင်တိုက်ခိုက်နေတဲ့ဥဖုံကြားရှင်ဦးဆောင်တဲ့ကိုကောင်တပ်ဖွဲ့အမည်ရ MNDAA တိုက်ရိုက်အထွေထွေတွင်ရင်မှုထွန်းမြတ်လင်းကတော့2008အခြေခံဥပဒေကိုမပြင်ဆင်လို့နိုင်ငံတော်ဓမ္မဒကအခုလိုမျိုးပြောလာတာဖြစ်တယ်လို့ပြောပါတယ
်ကဥဒီကိုမပြင်းဆင်ရှင်းလို့နေမှာပေါ့ကြာတကယ်မပြင်းဘူးဆိုရင်လည်းဒီတိုင်းပဲဆက်တောင်းပါပါပဲ
တပီလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲနိုင်ဖို့ဟာအစိုးရတပ်မတော်ပေါ်မှာပဲမူတည်တယ်လို့ရှမ်းပြည်ဖွဲ့စည်းပုံခြေခံဥပဒေရေးဆွဲရေးကော်မတီဥက္ကဋ္ဌလည်းဖြစ်ပြည်ထောင်စု Institute Director လည်းဖြစ်တဲ့ဦးခွန်းစေကတော့အခုလိုပြောပါတယ
်ငင်းချမ်းကြီးလုတ်တယ်ဆိုရင်ငင်းချမ်းကြီးကမြန်မြန်ဖြစ်မလားမြန်မြန်မဖြစ်ဘူးလားဒါတွေအားလုံးဟာဆက်တက်ပေါ်မူတည်တာပေါ့
2010ရွေးကောက်ပွဲအပြီးနိုင်ငံတော်ဓမ္မဦးတိန်ဆိုင်အစိုးရတက်လာပြီးကြတဲ့ကမြန်မာနိုင်ငံရဲ့အနေအထားပြောင်းလဲမှုရှိလာတယ်လို့အများကရှုမြင်လာရကနေ2015ခုနှစ်မှာတော့ပြည်တွင်းမှာဖြစ်ပွားခဲ့တဲ့အရေးခင်းအပေါ်ဂိုင်တွယ်ဖြည့်ရှင်းပုံနဲ့အစိုးရရဲ့တဘောထားထုတ်ပြန်မှုတွေဟာနောက်ကျောင်းပြန်လှည့်နေတဲ့အနေအထားလို့လည်းနိုင်ငံရေးလစ်လာသူတွေကနေတုံ့တမှုတွေလည်းရှိနေပါတယ်
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။အစိုးရငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ NCCT တို့ဟာတနင်္ဂနွေလုံးအပြစ်ခတ်ရက်စေးရေးစာချုပ်မူကြမ်း NCA ကိုနိုင်ငံတော်တမတဦးသိန်းစိန်ရှေ့မှလက်မှတ်ရေးထိုးနိုင်ခဲ့ပြီးဖြစ်ပါတယ်။ရခိုင်တပ်မတော်နဲ့အစိုးရစစ်တပ်တို့ကနေရခိုင်ပြည်နယ်ကြောက်တော်မြို့နယ်မြောက်ဘက်တနေရာမှာဖြစ်ပွားခဲ့တဲ့တိုက်ပွဲမှာမြန်မာစစ်တပ်ဘက်ကနှုတ်ဦးကြဆုံးပြီးနှုတ်ဦးကိုဖမ်းဆီးရမိထားတယ်လို့ရခိုင်တပ်မတော်တာဝန်ရှိသူတွေကပြောပါတယ်
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်ကျွန်မကအမီလာ
ထိုင်းနယ်စပ်ဒေသကနေစူးစီးထုတ်လွှင့်ပေးနေတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနားဆင်ကြရတာပါဒီစင်စင်ကိုတောက်ကြနေမနေ့ပိုင်းမှာလည်းပြန်ပြီးတော့နားဆင်နိုင်ကြပါရဲ့ရှင် VOA ရဲ့တောက်ကြတာပရင်းနဲ့ညပိုင်းအစီအစဉ်တွေမကြခင်ပြီးဆုံးတော့မှာဖြစ်ပါရဲ့ရှင်ဒီကနေ့ညပိုင်းအစီအစဉ်ဆုံးမသက်ခင်မှာတော့နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကတလှည့်ကြီးညာပေးပါဦးမယ်ရှင်
ကညာနိုင်ငံအရှေ့မြောက်ပိုင်းမှာရှိတဲ့ကမစ္စတက်တူမှာအယ်ရှာဘတ်စစ်သွေးကြွရဲတက်ခတ်မှုတွေကြောင့်လူ18ယောက်ထက်မနည်းသေဆုံးပြီး60ယောက်ထဏ်ရာရခဲ့တယ်လို့ရာနဲ့ချီတဲ့ကျောင်းသားတွေလည်းပျောက်နေပါဗျ။ဒီနေ့မနေ့ဆော်ဘိုင်းကတက်တူကျောင်းဝင်းထဲကိုဝင်ရောက်တက်ခတ်ခဲ့ကြတဲ့တနက်သမားတွေကတော့မြင်မြင်သမျှပြစ်ခတ်ခဲ့ကြတယ်လို့လည်းရဲတပ်ဖွဲ့ကပြောဆိုခဲ့တာပါ။ပြည်သူနိုင်ငံအက်စ်တောင်တန်းပေါ်မှာပြတ်ကျသွားခဲ့တဲ့ဂျာမန်ဝင်းစလီရဲ့ပြန်ဆန်းမှုမှတ်တမ်းတင်ဆက်နောက်တစ်လုံးကိုထပ်မံတွေ့ရှိခဲ့ကြပါဗျ။ပြခဲ့တဲ့သတင်းပတ်ထက်ပြကြသွားခဲ့တဲ့လေရင်က black box မှတ်တမ်းတင်ဆက်တွေ့ရှိခဲ့တဲ့နဲ့ပတ်သက်လို့သတင်းစာရှင်းလင်းမှုတွေကျင်းပပြောဆိုမှာဖြစ်တယ်လို့လည်းပြည်သူ့စိုးရရှင်နေ Bryce Robin ကပြောဆိုခဲ့တာပါ Airbus A320 လေရင်ကထပ်မံတွေ့ရှိခဲ့တဲ့မှတ်တမ်းတင်ဆက်မှာတော့လေရင်ပြန်သတ်မှုတွေနဲ့အတူလေရင်မှုတွေရဲ့အမိန်ပေးညွှန်ကြားချက်အချက်လက်တွေကိုလည်းမှတ်တမ်းတင်ထားတာဖြစ်ပါတယ်နောက်ဆုံးတွေ့ခဲ့တဲ့ black box ကိုအကောင်းပကတိပြန်ရမယ်ဆိုရင်တော့လေရင်ပြကြတဲ့အကြောင်းရင်းနဲ့ပတ်သက်လို့ပုံပြီးသိလာကြရမှာပါပထမရှာဖွေတွေ့ရှိထားတဲ့အတန်နဲ့မှတ်တမ်းတင်ဆက်ကိုစုံစမ်းမှုတွေအတွင်းမှာတော့တွဲဖက်လေယာဉ်မှုဟာတမင်သက်သက်လေယာဉ်ကိုထိုးချခဲ့ပုံရတယ်လို့ယူဆထားကြပါတယ်။လူပေါင်း150သေဆုံးတဲ့လေယာဉ်ပြတ်မကျခင်မှာလေယာဉ်မှုစခန်းထဲကိုပြန်ဝင်နေအောင်တွဲဖက်လေယာဉ်မှု Andres Lubas ကတကားကိုပိတ်ထားခဲ့တယ်လို့လည်းစုံစမ်းစစ်ဆေးသူတွေကယုံကြည်ထားကြတာပါ။မြန်မာစစ်တပ်နဲ့ကိုကွယ်လက်နက်ကိုင်တပ်ဖွဲ့တွေကြားနေဆက်ဖြတ်ကျော်ချောက်တဲ့ဘုံတံကြောင့်တရုတ်နိုင်ငံသား9ယောက်သေဆုံးတဲ့ပေါ်မြန်မာစစ်ရဲကဒီကနေ့ပဲတောင်းပန်လိုက်ပါတယ်မြန်မာစစ်ရဲနဲ့မြန်မာစစ်တပ်ရဲ့ကိုစားတရုတ်နိုင်ငံကိုတရားဝင်တောင်းပန်လိုတဲ့အကြောင်းတရုတ်နိုင်ငံကျယ်ဝန်ကြီးဝန်ကြီးနဲ့တွေ့ဆုံချိန်မှာမြန်မာနိုင်ငံကျယ်ဝန်ကြီးဦးဝနာမော်လင်ကပြောကြားခဲ့တာပါရုရှားနိုင်ငံရှေ့ပြားဒေသကအခုဟစပင်းလည်းမြန်မာနိုင်ငံသားအများပြလိုက်ပါသွားတဲ့ရုရှားငါးဖမ်းတင်မော်ဒစင်နှိမ့်ယုတ်ခဲ့တဲ့အတွက်လူ56ယောက်သေဆုံးပြီးလူ73ယောက်ကတော့ပျောက်ဆုံးနေဆဲဖြစ်ပါတယ်ခင်ဗျာ
နိုင်ငံတကာသတင်းချင်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးခဲ့တာဖြစ်ပါတယ်ဒီညအစီအစဉ်ထုတ်လို့ရမှုကကိုအောင်ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Audrius Regis ဖြစ်ပါတယ်ကျွန်မကတော့ခွာညိုပါရှင်အခုထုတ်လွင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာ bamis.voanews.com မှာလည်းပြန်ပြီးတော့နားဆင်နိုင်ကြပါတယ်မနေ့ကတောက်ကြနေမြန်ပိုင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ32 40 48တို့ကနေဖန်ယူနားဆင်နိုင်ကြပါတယ်ရှင် VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်သောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်
This program has come to you from the Voice of America, Washington.